Welcome to the Voice of America in Burmese.
မြန်မာပြည်သတ္တရှင်များဘေးရန်ကင်းကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ14ရက်ကြာသပတေးနေ့မနေ့ကအစီအစဉ်တွေကို American ပြည်သူ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းရှိနေပါတယ်ဗျာမနေ့6ရက်နေ့ခွန်တိုင်းအထိတိုက်ရိုက်တင်ဆက်မဲ့အခု VOA မနေ့ကအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညီမရဲကတာဝန်ယူသွားမှာပါ
သမ္မတဂျိုးဘိုက်ဒင်ဟာအင်ဂျီရောမှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးအာဏာအကူအပြောင်းချုပ်မှုရေးဆွေးနွေးကြပါတယ်။လာမယ့်နှစ်မှာချက်လွတ်တော် Republican ခေါင်းဆောင်အဖြစ်ဂျွန်ထွန်းကိုလွှတ်တော်မှတ်တေကရွေးချယ်လိုက်ပါတယ်။အီရန်ကိုတိုက်ခိုက်မဲ့ Israel ရဲ့အစီအစဉ်ပေါက်ကြားမှုနဲ့ American အစိုးရဝန်ထမ်းတဦးကိုတရားစွဲဆိုလိုက်ပါတယ်
။အဲ့လိုနောက်ဆုံးရသတင်းတွေအပြင်စကိုင်းနဲ့မန္တလေးတိုင်းဒေသတွေဘက်ကစစ်ရေးနဲ့ထိခိုက်သေဆုံးမှုအခြေအနေသတင်းပေးပို့ချက်နောက် American သမ္မတစ်ဖြစ်လာတော့မဲ့Donald Trump ရဲ့မြမအရေးချင်းကပ်နိုင်မှုပေါ်သုံးသပ်ထားချက်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ဖို့ရှိသလို American နဲ့နိုင်ငံတကာအရေးဆက်ဆက်သတင်းဆောင်မတွေကိုလည်းတင်ဆက်ပါမယ်။အဲဒီနောက်မှာတော့ Passion ကဏ္ဍတွေအဖြစ် Editor နဲ့ဆွေးနွေးကန်လူငယ်အစီအစဉ် Gen Z နဲ့တပတ်တွင်းအားကစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။အရင်ဆုံးတော့ဒီနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဦးတမောင်တန်းကကြီးညာပေးပါမယ်။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓနေ့ကသမ္မတအင်ဂျီရောမှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ခဲ့ပြီးအာဏာအကူပြောင်းချုပ်မှုရေးစကားပြောကြပါတယ်။ဒီလိုအစ်လာရတွေ့ဆုံပွဲကိုသမ္မတဂျိုးဘိုင်ဒန်ကထရမ့်ကိုဖိတ်ကြားခဲ့တာပါ။သူတို့နှစ်ယောက်ဟာအင်ဂျီရောမိဖို့ရှိမှာတိုင်ကြားရေးစကားပြုံကပြောဆိုကြပါတယ်။အကူပြောင်းချုပ်မှုပြောနေထားပြီးဒီအကြောင်းပြောကြပါမယ်လို့ဘိုင်ဒန်ကဆိုပါတယ်။ဂျေဇူးလူတင်မှာကြောင့်ထရမ့်ကပြန်လည်ပြောဆိုပြီးနိုင်ငံရေးကကြံပါတယ်ကိစ္စတော်များများမှာကဘာကြီးကတိတ်ဖော်ရွေဖြောင်းပတ်တာတော့မဟုတ်ပါဘူးဒါပေမဲ့ဒီလေးကတော့ဖော်ရွေဖြောင်းပတ်ပြီးအခုပြောင်းအလွန်ကိုချောင်းမိမှာအတွက်အလွန်ကိုကျေးဇူးတင်ပါတယ်ဂျိုးရီလို့ထရမ့်ကပြန်ပြောပါတယ်တပ်ပရဂရောဂျယ်ဘိုင်ဒန်ကလည်းတပ်ပရနဲ့အတူရွေးကောက်ခံတပ်ပရဒေါ်နယ်ထရမ့်ကိုကျူးလွန်နှုတ်ဆက်ပါတယ်မစ္စတာထရမ့်ရဲ့ဇနီးမယ်လာနီယာကိုချီးကျူးစကားပြောဆိုထားတဲ့မူရီတာစာဆောင်ကိုလည်းမစ္စတာထရမ့်ကိုမစ်ဂျယ်ဘိုင်ဒန်ကပြခဲ့တယ်လို့အင်ဂျီရောကပြောပါတယ်အရွေးကောက်ခံတပ်ပရဂရောမယ်လာနီယာဟာသူခင်ပွတဲ့ဝါရှင်တန်ကိုအခုတစ်ခေါက်လိုက်မလာခဲ့သလိုအင်ဂျီရောကိုပြောင်းရွှေ့နေမနေဆိုတဲ့အစီအစဉ်ကိုလည်းမပြောသေးပါဘူးဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာရီယိုရူဘီယိုကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အရွေးကောက်ခံတပ်ပရထရမ့်မှာဗိုလ်တုနေမှာရွေးချယ်လိုက်ပြီးလွှတ်တော်အတည်ပြုချက်ရယူရမှာဖြစ်ပါတယ်မာကိုရူဘီယိုဟာ2017ကလေးကအထက်လွှတ်တော်အမတ်ဖြစ်ခဲ့ပြီးနိုင်ငံခြားရေးအနဲ့ထောက်လှမ်းရေးလွှတ်တော်ကော်မတီတွေမှာတာဝန်ယူခဲ့သူမှုအတွေ့အကြုံရှိသူဖြစ်ပါတယ်မက်ဆာဆီယိုအေကာလာအတွက်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြံပေးအဖြစ်လည်းဆောင်ရွက်ခဲ့သူဖြစ်ပါတယ်ဒါ့အပြင်သူ့မက်ဆာဆီယိုအေအကြံပေးလျှောက်ကိုအင်ဂျီရောမာဒုတိယအကြီးအကဲတွေအဖြစ်ထရမ့်ကခံထားလိုက်ပါတယ်သူ့လက်ထောက်အဖြစ်ဆောင်ရွက်ခဲ့တာကြပြီးဖြစ်တဲ့ဒန်စကေဗီနိုကိုဒုတိယအင်ဂျီရောအကြီးအကဲဖြစ်ဗိုလ်သူနှစ်ကကြေညာပေးမဲ့တာဝန်ကိုတော့တိတိကျကျမပြောပါဘူးမက်ဆာဆီယိုရဲ့နိုင်ငံရေးဆိုင်ရာညွှန်ကြားမှု James Blair ကိုဥပဒေနိုင်ငံရေးနဲ့အစိုးရကိစ္စရပ်များဆိုင်ရာဒုတိယအကြီးအကဲ Taylor Budowich ကိုဆက်သွယ်ဆက်ဆံရေးနဲ့ဝန်ထမ်းရေးရာဒုတိယအကြီးအကဲဖြစ်ခန့်ထားလိုက်ပါတယ်။အင်ဂျီရောဘူဝါရရေးရာဒုတိယအကြီးအကဲနဲ့အမိပြေလုံးကျုံရဲ့အချံပေးဖြစ် Stephen Miller ကိုခန့်ထားကြောင်းနဲ့ဗုဒ္ဓနေမှာပဲတရားဝင်ထုတ်ပြန်ပါတယ်။ Fox News ရုပ်သံကအစီအစဉ်တင်ဆက်သူကိုကာကွယ်ရေးဝန်ကြီးအဖြစ်ရွေးကောက်ခံတပ်ပရ Donald Trump ကရွေးခဲ့တဲ့အတွက်အာအာသင့်သွားကြတယ်လို့ AP သတင်းကပြောပါတယ်။ကမ္ဘာမှာအကြီးမားဆုံးတဲ့အာခေါင်းဆုံးစစ်တပ်ကိုဦးဆောင်ဖို့ကမ္ဘာအဆင့်မှာအများအပြားအတွေ့အကြုံနှဲခဲ့ပြီးအဆက်သက်မခံရသေးသူကိုအင်္ဂါနေ့ကရွေးချယ်ခဲ့လို့ကာကွယ်ရေးအတိုင်းဝိုင်းမှာအခုလိုအာအာသိမ့်ခဲ့ကြတာပါအသက်44နှစ်အရွယ်ပီတ်ဟက်ဆက်တာ Army National Guard ကိုကြီးတက်ပြည်ဆောင်တပ်ရရှိသူဖြစ်ခဲ့ပြီးကာကွယ်ဝန်ကြီးအဖြစ် Republican အမတ်အများစုအထက်လွှတ်တော်ကသူ့ကိုအတည်ပြုခဲ့ရဲ့ American စစ်တပ်မှာအပြောင်းလဲတွေဖြစ်လိမ့်မယ်လို့သုံးသပ်သူတွေကပြောနေထားကြောင်း AP သတင်းကဆိုပါတယ်လေယူစမတူမြတ်တတ်သေးဝင်ခွင့်ပြုတော်ကိုဆန့်ကျင်ပြီးအမျိုးသမီးတွေကိုအမျိုးသားတွေနဲ့ဒန်းထူထိုးစစ်မှာတောင်းဝင်ပေးတာကိုလည်းကန့်ကွက်ထားသူဖြစ်ပါလေစစ်တပ်မှာမတူကွဲပြားတာကအားကောင်းချက်ဖြစ်ကြောင်းလူနည်းစုလူမျိုးနဲ့လူပြူအမျိုးသားတွေကစွန့်ဆောင်နိုင်ကြပေမဲ့မိမတွေကတော့အဲ့ဒါလို့မဟုတ်ဘူးလို့ The Short Trial Show Podcast မှာသူကပြောခဲ့မှုပါတယ်အမေရိကန်စစ်တပ်ကစစ်ရာဇဝမှုနဲ့အချင်းဆန်နေရတဲ့သူတွေကိုလည်းလူချင်းချမ်းသာဝင်ပေးဖို့သူကပြောမှုပါတယ်
မနေ့ကင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။ လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ပါလေဖန်ယူကြည့်ရှုနိုင်ပါလေဒါပြင်ဗီဒီယိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
်ကြာတာပရိမနဲ့ရုပ်သံသတင်းတွေကို VOA ကဆက်လက်ကြေညာနေပါလေလာမယ့်နေ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်အဖြစ် John Thune ကိုအထက်လွှတ်တော် Republican အမတ်တွေကဗိုလ်ထုနေမှာရွေးချယ်လိုက်ကြပါတယ်အခုလိုခေါင်းဆောင်အဖြစ်အခြားသူနှစ်ယောက်နဲ့ရှင်ပြန်ရမှာတောင်းတခုတည်းပြည့်နေအထက်လွှတ်တော်အမတ် John Thune ချိုးဝဲမဲနဲ့ရွေးခေါ်ခဲ့ရတာပါဒီ Republican Partyအမတ်များကောင်းဆောင်ရာထူးကိုမြမအရေးစိတ်ဝင်စားတဲ့အမတ် Mitch McConnell ကပြီးခဲ့တဲ့နှစ်ပေါင်း18နှစ်မှာယူထားခဲ့တာဖြစ်ပါတယ်။အသက်63နှစ်အရွယ်ရှိပြီဖြစ်တဲ့ John Thune ဟာ2004ခုကတည်းကအထက်လွှတ်တော်အမတ်ဖြစ်လာခဲ့သူပါ။သူနဲ့ပြိုင်ဘက် Scott လို့အရွေးကောက်ခံသမ္မတ Trump နဲ့နီးစပ်ပြီးသဘောထားတင်းမာသူမဟုတ်ဘဲ Republican Party ရဲ့ပြမရည်စည်းအယူဆပဲ့ရင်းသူဖြစ် Republican တွေကမြင်ကြပါတယ်။အခုရွေးကောက်ပွဲမှာအနိုင်ရတဲ့နေရာတွေရှိတာကြောင့်အမတ်တရားရှိတဲ့အထက်လွှတ်တော်မှာ Republican Party ကအခုချိန်ထိ52နေရာရရှိထားပါတယ်။ Pennsylvania ပြည်နယ်အထက်လွှတ်တော်အမတ်နေရာအတွက်တော့မဲရည်တက်ဆက်ရှိပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လက်ရှိဥက္ကဋ္ဌ Mike Johnson ကို Trump ကဗိုလ်ထုနေမှာထောက်ခံလိုက်ပါတယ်။ဥရုယာသီဆိုင်ရာအဓိကအချက်တွေအပေါ်မှာ COP29 ခေါ်ကုလသမဂ္ဂဥရုယာသီညီလာခံကတိုးတက်အောင်မလုပ်နိုင်ဘူးဆိုရင်ကမ္ဘာကြီးအတွက်ကြောက်မဲ့ဖွယ်အကျိုးဆက်တွေကြုံရနိုင်မယ်လို့ American ပြည်ထောင်စုဥရုယာသီဆိုင်ရာတန်တမန် John Podesta ကဘုဒ္ဓနေမှာတတိပေးလိုက်ပါတယ်။ညီလာခံကိုအစားပိုင်းညာနိုင်ငံဘာခုမှကျင်းပနေတာပါ။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ဥရုယာသီဆိုင်ရာနိုင်ငံကပူးပေါင်းဆောင်ရွက်ရေးကနေအမေရိကန်ကပြန်ထွက်မှာဖြစ်ပြီးရည်နံတူးထုတ်လို့ရေးတိုးမြင့်မယ်လို့ပြောထားပါတယ်။ပါရီသဘောတူညီချက်ကနေအမေရိကန်ထွက်ဖို့ရည်ရွယ်တာကိုပင်လယ်ရေမြင့်တက်မှုအန္တရာယ်ဆိုင်နေကြရတဲ့ကျွန်းနိုင်ငံငယ်လေးတွေက COP29 မှာဝေဖန်လိုက်ကြပါတယ်။တံခွေထုတ်လို့မှုလျှော့ချရေးကတိကဝတ်တွေအတိုင်းတိုင်းပြည်တွေစီလုံးညီညွတ်ကြဖို့လေသူတို့ကတောင်းဆိုလိုက်ကြပါတယ်လူပေါင်း25သန်းဟာစားနပ်ရိက္ခာနဲ့အာဟာရလုံခြုံစိတ်ချမှုမရရှိကြဘဲလာမယ့်နှစ်ဇွန်ဩဂုတ်မှာ33သန်းအထိတိုးတက်လာနိုင်မယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့လျှာစိုက်ပျိုးရေးအဖွဲ့ FAO ကမျှော်လင့်ထားပါတယ်နိုင်ဂျီးရီးယားမှာတော့စိုက်ပျိုးမြေ 1.5 သန်းလူ6သန်းကျော်အပေါ်မိုးကြီးရေလွှမ်းတာကြောင့်တက်ရောက်မှုရှိခဲ့တယ်လို့ FAO ကထုတ်ပြန်ပါတယ်အစောပိုင်းကအီရန်ကိုတိုက်ခိုက်မဲ့အစ္စရေးရဲ့အစီအစဉ်ပေါက်ကြားမှုနဲ့အမေရိကန်စစ်အုပ်ဝန်ထမ်းတို့ကိုတရားစွဲဆိုလိုက်ပါတယ်။အစစ်ဝီလျံရမန်ကိုဖက်ဒရယ်စုံစမ်းစစ်ဆေးဘျူရို FBI ကကမ္ဘောဒီးယားမှာဒီပတ်တွင်ဖမ်းဆီးလိုက်တာပါ။ဂွမ်မာရှိတဲ့တရားရုံးမှာအမှုခေဆိုင်ရာကိစ္စတွေကိုသူပထမဦးဆုံးရေးဆိုင်ရမှာဖြစ်ပါတယ်။အမျိုးသားကာကွယ်ရေးဆိုင်ရာတရေအချက်လက်များပေါက်ကြားမှုနဲ့ဗာဂျီးနီးယားပြည်နယ်ရှိအမေရိကန်နိုင်ငံတရားရုံးတစ်ခုမှာပြီးခဲ့တဲ့အပတ်ကသူ့ကိုတရားစွဲဆိုခဲ့ပါတယ်။ဒီစာရွက်စာတမ်းတွေကပြီးခဲ့တဲ့လတုန်းက Telegram လူမှုစာမျက်နှာမှာပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဒီစာရွက်စာတမ်းတွေကအီရန်ကိုတိုက်ခိုက်မယ်လို့ယူဆရတဲ့ Israel စစ်တပ်ရဲ့လက်နက်ပစ္စည်းတွေရွှေ့ပြောင်းမှုတရေချက်တွေကိုပေးထားပါတယ်။မျက်လုံး၅လုံးလို့သိကြတဲ့ American, Britain, Canada, New Zealand နဲ့ Australia နိုင်ငံတွေကြားမှာအဲ့ဒီစာရွက်စာတမ်းတွေမျှဝေပါတယ်။အစ်စ် William Ramen မှာရှင်းနေရှိမရှိမသိရသေးသလိုသူဟာ America အစိုးရရဲ့ဘယ်ဌာနဝန်ထမ်းဖြစ်တယ်လဲဆိုတာကိုလည်းမသိရသေးပါဘူး။သူ့ကိုဖမ်းတဲ့တရင်ကို New York Times သတင်းစာကပထမဦးဆုံးဖော်ပြတာပ
ါ။ကြာသပတင်းနေ့မနေ့ထိတ်တန်းသတင်းတွေကိုဥတ္တမောင်တန်းကကြီးညာပေးခဲ့တာပါ။အခုကဆက်လို့သတင်းဆောင်မသတင်းပေးပို့ချက်သုံးသပ်ချက်နဲ့ပတ်စင်ကဏ္ဍတွေကိုစစ်တိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့နိုင်ငံတကာသတင်းဆောင်မဒီပုံးနဲ့စတင်ပါစေ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဒိုနီးရှားသမ္မတပပိုဝါဆူဗီယန်တိုတို့ဝါရှင်တန်ဒီစီမြို့တော်သမ္မတအင်ဗီရောမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်မလာခင်ဂျပန်ကပဲအင်ဒိုနီးရှားသမ္မတဟာတရုတ်နဲ့တောင်တရုတ်ပင်လယ်အတွင်းရေကြောင်းဖွံ့ဖြိုးရေးသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့တာပါ။ဒီသဘောတူညီချက်ကတောင်တရုတ်ပင်လယ်အတွင်းတရုတ်ကစီကိုလိုင်းထားတာပြီးသူပိုင်အခိုင်အမာပြောဆိုနေတာတွေကိုထောက်ခံပံ့ပိုးသလိုဖြစ်နေတယ်ဆိုပြီးဝေဖန်ချက်တွေကလည်းထွက်ပေါ်နေတာပါ။ VOA အင်ဗီရောသတင်းတောက်ပက်စီဝါကူဆာဝါရာပြပုထားတာကိုကိုသိန်းထက်ဦးကဆက်ပြောပြပါခင်ဗျာ
အမေရိကန်သမ္မတဒါဝင်ပြီးဆုံးတော့မဲ့ဂျိုးဘိုင်ဒန်ဟာအင်ဒိုနီးရှားနိုင်ငံကသမ္မတသစ်ပရာဘိုဆိုရီယန်တိုနဲ့အင်ဂါနီကအင်ဂျီရောမှာလက်ခံတွေ့ဆုံပါတယ်အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံဆက်ဆံရေး85နှစ်မြောက်ဒိမတ်အခါသမယဖြစ်ပါတယ်သမ္မတပရာဘိုကခုလိုပြောပါတယ
် I will work very hard to strengthen
အင်ဒိုနီးရှားနဲ့အမေရိကန်ဆက်ဆံရေးပုံပြီးခိုင်မအောင်ကျွန်တော်အပြင်းထန်လှုပ်ဆောင်သွားပါမယ
်။အင်ဒိုပစိဖိတ်ဒေသရေကြောင်းသွားလာမှုလွတ်လပ်တဲ့ဒေသဖြစ်ရေးအင်ဒိုနီးရှားနဲ့နိုင်ငံကြားလက်တွဲပဲ့ဖြစ်ဆက်ဆံရေးတိုးမြင့်ခြင်းတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါလေ။ နှစ်နိုင်ငံစလုံးက2003ခုနှစ်ကလေးကမဟာဗျူဟာမြောက်လက်တွဲပဲနိုင်ငံတွေဖြစ်သဘောတူညီခဲ့ကြတာပါမဟာမိတ်ဖြစ်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေထဲမှာအဆင်အပြေဆုံးဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကထူထောင်ထားတာပါ
Deepening our comprehensive strategic
ဤသို့နဲ့မဟာဗျူဟာမြောက်လက်တွဲပဲဆက်ဆံရေးကိုပိုပြီးနှက်ဆိုင်အောင်လှုပ်ဆောင်ရမှာလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လည်းပါဝင်ပါတယ်ဂါဇာအရေးတောင်တရုတ်ပင်လယ်အရေးစတဲ့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုကျွန်တော်တို့ဆွေးနွေးသွားပါမယ်
။ဝါရှင်တန်မြို့တော်ကိုရောက်မလာခင်မှာပဲအင်ဒိုနီးရှားသမ္မတပရာဗိုဟာတရုတ်သမ္မတရှီကျင်းပင်နဲ့ပီကျင်းမြို့တော်မှာတွေ့ဆုံပါလေ။အင်ဒိုနီးရှားနိုင်ငံနော်တနာကျွတ်မှာရေပိုင်နဲ့ရင်းအမြစ်ဖွံ့ဖြိုးရေးနှစ်နိုင်ငံပူးရဲလှုပ်ဆောင်မဲ့သဘောတူညီချက်ကိုတရုတ်နိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံလက်မှတ်ရေးထိုးခဲ့တာပါ။ဝေဖန်တဲ့သူတွေကတော့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကအကုန်ကြခံပြီးဒူဘိုင်အဖြစ်ခိုင်မာပြောနေတဲ့စီကိုစီလိုင်းတားနေတဲ့ပိုင်ဆိုင်မှုပြောဆိုချက်တွေကိုအင်ဒိုနီးရှားနိုင်ငံဘက်ကပုံပြီးခိုင်မာအောင်ပံ့ပိုးသလိုဖြစ်နေတယ်ဆိုပြီးထောက်ပြကြပါတယ်။အင်ဒိုနီးရှားအစိုးရကတော့တောင်တရုတ်ပင်လယ်ရေပိုင်ထဲမှာတရုတ်ရဲ့ဒူဘိုင်ပြောဆိုနေတာတွေကိုကန့်ကွက်တယ်ဆိုပြီးတုံ့ပြန်ပြောဆိုထားပါတယ်။တရုတ်ရဲ့ပြောဆိုချက်ကနိုင်ငံတကာဥပဒေနဲ့လည်းလုံးဝမကိုက်ညီဘူးဆိုပြီးကုလသမဂ္ဂကလည်းပြောဆိုနေတာပါ VN ထိုင်းဝမ်မလေးရှားဘရူနိုင်းဖိလစ်ပိုင်စတဲ့နိုင်ငံအားလုံးနဲ့တစိတ်တပိုင်းအငင်းပွားနေတဲ့ပင်လယ်ပြင်သမောက်ကုန်စီပို့ဆောင်ရေးလမ်းကြောင်းအားလုံးနီးပါးကိုတရုတ်နိုင်ငံကဒူဘိုင်အဖြစ်ပြောဆိုနေတာပါသမ္မတပရာဗိုနဲ့တွေ့ဆုံတဲ့အချိန်မှာတရုတ်နဲ့သဘောတူညီချက်ကိုတိတိကျကျသမ္မတဘိုင်ဒန်ဘက်ကပြောဆိုခဲ့တာမျိုးရှိပါသလားဆိုပြီး VOA ကအင်ဂျီရောပြောဝင်ရအောင်မေးကြည့်ပါလေ
We continue to encourage Indonesia to work with their legal
Indonesia နိုင်ငံအနေနဲ့သူတို့တရုတ်နိုင်ငံနဲ့သဘောတူလိုက်တဲ့သဘောတူညီချက်ဟာနိုင်ငံတကာဥပဒေတွေနဲ့ညီညီမညီညီဥပဒေရေးရာကျွမ်းကျင်သူတွေနဲ့အတူတေချာအောင်စစ်ဆေးပြီးလှုပ်ဆောင်ဖို့ကျွန်တော်တို့ကဆက်ပြီးတော့တိုက်တွန်းနေပါတယ်
။ဝေဖန်သုံးသပ်သူတွေကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်ထဲမှာ Indonesia ဆိုရတဲ့အလော30ထောက်ခံခြင်းတွေနဲ့တရုတ်နိုင်ငံရဲ့ကဘာသည့်အစီအစဉ်ညီမှန်းချက်ကိုထောက်ခံတဲ့အသုံးအနှုန်းတွေပါတယ်ဆိုပြီးဝေဖန်ကြပါလေ Carlos Harris Radidiro ဟာတောင်တရုတ်ပင်လယ်ရေးစာအုပ်ရေးသားသူအင်ဒိုနီးရှားနိုင်ငံဒါယာကာရာချောင်းကကတိကတယောက်ပါ
Most likely it is a bureaucratic mistake
ဒါကဘယူရိုကရေစီအုပ်ချုပ်ရေးရဲ့အမှားယွင်းဖြစ်နိုင်ခြေပါကျွန်တော်တို့ကစီးပွားရေးအရာပူးပေါင်းဆောင်ရွက်ဖို့ကိုပဲအာယုံသိစိုက်လွန်းတယ်လို့ထင်ပါတယ်တရုတ်နိုင်ငံစီကစီးပွားရေးရင်းနှီးမြှုပ်နှံမှုဘလောက်ကျွန်တော်တို့ရအောင်ဆွဲဆောင်နိုင်မလဲအခြားအရေးကြီးတဲ့ကိစ္စတွေကိုဘေးဖယ်လိုက်သလိုဖြစ်နေပါတယ
်။အင်ဂျီနိုမှာသမ္မတဘိုင်ဒန်နဲ့တွေ့ဆုံသလိုပဲအင်ဒိုနီးရှားသမ္မတပရာဗိုကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုလည်းတတိယနေ့ကဖုန်းနဲ့ဆက်သွယ်ပြီးချီကျူးစကားပြောဆိုခဲ့ပါ
တယ်။
ညဘယ်နေရာမှာပဲရှိနေကျွန်တော်ကိုယ်တိုင်လာပြီးလူချင်းတွေ့ဆုံပြီးအောင်မြင်မှုကိုချီကျူးပြောဆိုချင်ပါတယ်
။လာမယ့်ဇန်နဝါရီလသမ္မတဒါဝင်ယူရောမယ့်ဒေါ်နယ်ထရန့်နဲ့ဆက်ဆံရေးပိုကောင်းအောင်အင်ဒိုနီးရှားအစိုးရကအချိန်မြင့်ပြင်ဆင်နေပါတယ်။အရှိတောင်အရှဒေသဆိုင်ရာမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသူတွေသည်အန်ဒရဂါနတလီဂါဝါကအခုလိုဝေဖန်ပါတယ်
။ One of the risks associated with the Trump presidency.
ဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့အခါအမေရိကန်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့အန္တရာယ်ရှိတာကတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာအမေရိကန်အားပြိုင်တာကိုအောင်စိုက်ပြီးတော့နှစ်ဖက်စီးပွားဆက်ဆံရေးကိုပဲအဓိကထားတဲ့ပြောင်းလဲလာနိုင်တဲ့ဆက်ဆံရေးမျိုးတွေပါ။ရှိတော့အရှနိုင်ငံတွေနဲ့ပတ်သက်လို့ပို့ပြီးတော့ဆွတ်ယုတ်လာနိုင်ပါတယ်။တန်တပန်ရေးရာကိစ္စတွေမှာဆုံးဖြတ်နိုင်권ရထားတဲ့အတိုင်းအတာတချို့ကိုကန့်သတ်လိုက်တာမျိုးတွေဖြစ်လာနိုင်ပါတယ်
။အင်ဒိုနီးရှားသမ္မတဘရာဗိုဟူကိုအရင်သမ္မတဟောင်းဘီလင်တန်လက်ထက်မှာရောသမ္မတဂျော့ချ်ဒဗလျူဘော့ရှ်နဲ့သမ္မတအိုဘားမားတို့လက်ထက်မှာရောအမေရိကန်ပြည်ထောင်စုကပြည်ဝင်권ပိတ်ပင်ခဲ့ပါတယ်။1998ခုနှစ်ကအင်ဒိုနီးရှားနိုင်ငံမှာပေါ်ခဲ့တဲ့ဘရာဗိုဘိုရဲ့ရောက်ခမသမ္မတဆူဟာတိုကိုဖေရှားရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေကိုပြန်ပြီးဆွဲတဲ့ကိစ္စတွေမှာပရာဗိုကိုပါဝင်ပတ်သက်ခဲ့တယ်ဆိုပြီးအမေရိကန်ပြည်ထောင်စုကသူ့ကိုပြည်ဝင်권ပိတ်ပင်ခဲ့တာပါ2020ခုနှစ်ဒေါ်နယ်ထရန့်သမ္မတဒါဝင်ယူတဲ့အချိန်မှာဒီလိုပြည်ဝင်권ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်အဲ့ဒီနောက်မှာအင်ဒိုနီးရှားသမ္မတပရာဗိုကိုအမေရိကန်ပြည်ထောင်စုကိုလာရောက်တာဖြစ်ကြောင်းပါခင်ဗျာ
ကိုသိမ့်ထက်ဦးပြပြသွားတာပါဗျာအခုလဲနောက်ထပ်နိုင်ငံတကာသတင်းဆောင်မတပုတ်နဲ့ဆက်ပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးသမ္မတနဲ့နိုဝင်ဘာ12ရက်နေ့ကတွေ့ဆုံခဲ့တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းအစ္စရေးဝန်ကြီးချုပ်နဲ့ဖုန်းဆက်သွယ်စကားပြောခဲ့ပါတယ်ဂါဇာအရေးဟစ်စ်ဘိုလာနဲ့ဟာမတ်စ်တွေဖမ်းသွားတဲ့ဒဇဂန်တွေ ပြန်လွတ်မြောက်ရေးအတွက်အဓိကထားဆွေးနွေးခဲ့ကြတာပါ VA အဘီရောဆိုင်ရာသတင်းတောက်အနီတဲပိုးဝဲသတင်းပေးပို့ထားတာကိုကိုအောင်ကဆက်ပြပြပေးပါအောင်ညာ
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအစ္စရေးဝန်ကြီးချုပ်အိုက်ဇက်ဟာဇော့ခ်နဲ့နိုဝင်ဘာ2ရက်နေ့မှာတွေ့ဆုံပြီးဂါဇာပြည်ပခန့်နဲ့ပတ်သက်လို့သူ့အနေနဲ့ထောက်ခံကြောင်းထပ်လောင်းပြောကြားပါရတယ
် You know
is either for the border တန်ကွန်ချလို့ခိုင်နေပါလေနိုင်ငံခြားနေဆိုင်နဲ့ဆက်ဆံရေးထူထောင်ထားပြီးအခုလိုတွေ့ဆုံရတဲ့အတွက်ကျေးဇူးတင်ပါတယ
်အစ္စရေးသမ္မတကလည်း
The first and foremost we have to get
ပထမဆုံးဦးစားပေးရမယ့်ကိစ္စကတစားကန်တွေအိမ်ပြန်လာနိုင်ဖို့ပါဒီပဋိပက္ခတွေဟာအီရန်မှာမြေပြားခံတာပါမကောင်းဆိုးဝါအင်ပါယာအီရန်ဟာဂျာဂန်တွေကနေအခုလိုစတင်ခဲ့တာပါတည်ငြိမ်အေးချမ်းရေးနဲ့လုံခြုံဘေးကင်းရေးကနေလမ်းလွှဲအောင်လဲနီလန်ပေါင်းစုံသုံးပြီးလုပ်ခဲ့ပါတယ်အစ္စရေးနိုင်ငံအလုံးစုံပြတ်သုံးရေးနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့လဲသူတို့ကလိုလားနေကြတာပ
ါသမ္မတဘိုက်ဒန်ရဲ့ရင်းနှီးတွေ့ဆုံဆွေးနွေးခဲ့ကြောင်းလဲဟာဇော့ကပြောပါတယ်နိုဝင်ဘာ17ရက်ဝါရှင်တန်ကဂျူးအဖွဲ့တစ်ဖွဲ့ကျင်းပတဲ့အခမ်းအနားမှာတော့ထရမ့်ဟာငင်းကြေးချန်ပီယံအစ္စရေးရဲ့မိတ်ဆွေစစ်ဆိုပြီးတော့သမရဟာဇော့ကပြောပါတယ
် We spoke of the urgent need
ဒါကလည်းအိမ်ပြန်လာနိုင်မှုအရေးကြီးလိုအပ်နေတဲ့ကိစ္စကိုဆွေးနွေးခဲ့ပါတယ်အစ္စရေးပေါ်ထားတဲ့သူ့ရဲ့မေတ္တာတရားကိုလည်းသမရထရန့်ကထပ်လောင်းပြောကြားပါတယ်သူ့ကိုကျေးဇူးတင်ကြောင်းနဲ့အောင်မြင်မှုတွေချိန်ချိန်ရဖို့လည်းပြန်ပြီးတော့ဆန္ဒပြုခဲ့ပါတယ
်ဂါဇာကဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အစ္စရေးကခွင့်ပြုခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကနိုဝင်ဘာ12ရက်နေ့လုံးကပြောပါတယ်စစ်ဆက်ညှိနှိုင်းလို့မရရင်လက်နက်အကူအညီတွေဖြတ်တောက်မယ်ဆိုပြီးတော့ချင်းကြောက်ထားတာပါ
We've seen some
တိုးတက်မှုတချို့ရှိတာတွေ့ရပါတယ်ဒီထက်ပိုပြီးတော့လည်းတွေ့လို့ပါတယ်အမေရိကန်အနေနဲ့ကြားဝင်ဆောင်ရွက်တာမျိုးမရှိဘူးဆိုရင်အခုလိုအပြောင်းအလဲတွေဖြစ်လာမှာမဟုတ်ပါဘူ
းဂါဇာမှာအခြေအနေအလွန်ဆိုးရွားနေကြောင်းအကူအညီပေးအဖွဲ့တွေကလည်းပြောဆိုနေတာပါအစ္စရေးကနေမကြခင်ကမှပြန်ရောက်လာတဲ့နိုင်ငံရေးသိပ္ပံပညာရှင်တူကလည်းအော်တိုဘာလတုန်းကထက်စာရင်ပို့ဆောင်တဲ့ပစ္စည်းအရေးအတွက်ပိုများလာပြီးတော့အဲ့ဒီအကူအညီပေးပစ္စည်းတွေအဓိက main gate ကိုဖျက်ချော်သက်ဆောင်သွားတာတွေ့ခဲ့ရတယ်လို့ VOA ကပြောပါတယ် Trump ချမ်းသက်စာချိန်ဆပြီးရင်တော့ဒီလိုအခြေအနေတွေပြောင်းလဲကုန်နိုင်တယ်လို့လည်းဆိုပါတယ်
Trump has made it
သူသမ္မတတာဝန်စာယူချိန်မှာဒီစစ်ပွဲပြီးဆုံးစေလို့ကြောင်း Trump ကရှင်းရှင်းလင်းလင်းပြောထားပါတယ်ဝန်ကြီးချုပ်နေတန်ယာဟုအနေနဲ့ဘလို့နားလဲသဘောပေါက်ထားဖို့လိုမလဲဆိုတာကိုပြောထားတာပါသမ္မတဘိုင်ဒန်ထက် Trump ကပြဿနာတွေကိုပိုတင်းတင်းမာမာကင်တွယ်ပြီးအထူးသဖြင့် Iran နဲ့သက်ဆိုင်တဲ့ကိစ္စတွေမှာပါ
အချိန်မနှောင်းငင်ပြင်ဆင်ကြဖို့လည်းလိုအပ်နေတာပါဂါဇာအခြေစိုက်ဟာမတ်နဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာတို့ကိုအီရန်ကအပြည့်အဝကြားခံပေးထားတာပါဂူလာပိုင်းတွေအတွင်းအစ္စရေးဟာလေဘနွန်နိုင်ငံအတွင်းပိုင်းကိုတစတစတိုးဝင်ချေမှုန်းလာတာကြောင့်ဒေတာရင်းစစ်ပွဲဖြစ်လာနေပြီလားဆိုပြီးတော့လည်းစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါဗျာအခုတော့အမေရိကန်နိုင်ငံကြီးနဲ့ဆက်ဆက်ပြီးတော့မြမရေးဆက်ဆက်သတင်းသုံးသပ်ချက်တစ်ခုနဲ့လည်းတင်ပြကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရဒေါ်နယ်ထရန့်ရဲ့လက်ထက်နိုင်ငံခြားရေးမူဝါဒတွေမှာနိုင်ငံအခြားအကူအညီတွေလျှော့ချရေးပါဝင်လာဝယ်ရှိတယ်ဆိုပြီးလေ့လာသူတွေကထောက်ပြနေချိန်မှာပဲမြမအရေးအကူအညီပေးရေးအတွက်စိုးရင်ချက်တွေလည်းဖြစ်ပေါ်နေပါတယ်တစ်ဖက်မှာလည်းတရုတ်နိုင်ငံရဲ့ဒေတာတွင်လွှမ်းမိုးမှုပေါ်ထရန့်ကတံပြန်နိုင်ွယ်ရှိတယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲအပြည့်စုံဆက်တင်ပြပါမယ်ခင်ဗျာ
ထရန့်ဟာသူ့ရဲ့ပထမတက်တန်းတုန်းကနိုင်ငံခြားဆက်ဆံရေးမှာအပြောင်းအလဲတွေကြီးကြီးမားမားကိုစတိုက်လှုပ်ခဲ့လို့အခုဒီချိန်မှာလည်းအလားတူဖြစ်လာမလားဆိုတဲ့မှန်းဆချက်တွေကရှိနေတာပါအထူးသဖြင့်ရွေးကောက်ပွဲအနိုင်မရခင်ကတည်းကအမေရိကန်ဆိုရရဲ့နိုင်ငံခြားအကူအညီရွှေပြောင်းအခြေချမှုနဲ့ဒုက္ခသည်ဆိုင်ရာကိစ္စရပ်တွေမှာပြင်းပြင်းထန်ထန်ဝေဖန်ထားလို့ဒါရီနဲ့ဆက်ဆက်ပြီးမြမအရေးမှာလည်းအကူအညီပေးထိခိုက်မှာကိုစိုးရိမ်ချက်တွေရှိနေတာပါနိုင်ငံတကာပြည်ပခလေ့လာရေးအဖွဲ့ICG ကမြမဆိုင်ရာအကြီးတန်းအကြံပေးသောမတ်စ်ကင်းကတော့မြမရေးမှာနိုင်ငံရေးသဘောအရထောက်ခံမှုပေးထားတဲ့ဘာမာအက်ခေါင်းစဉ်အောက်ကအကူအညီတွေကတော့လူသက်လက်နဲ့မဟုတ်တဲ့အထောက်ပံ့တွေအဖြစ်တီးခြားရပ်တည်နေတာဖြစ်လို့ဒါကိုဖြတ်တောက်တာမျိုးမလုပ်ဖဲနေနိုင်ပေမဲ့တမယိုးကျလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီမျိုးတွေမှာထိခိုက်လာနိုင်တယ်လို့သုံးသပ်ပါတယ်
For example, in Myanmar context as well, I mean, the Rohingya refugee camps in Bangladesh, the U.S.
Bangladesh နိုင်ငံက Rohingya ဒုက္ခသည်စခန်းတွေရင်ရှိနေပါတယ်အဲ့ဒီဒုက္ခသည်တွေအတွက်စာနာရေးခါထောက်ပံ့မှုမှာဆိုရင်အမေရိကန်ကနံပါတ်1လူရှင်နိုင်ငံဆိုတော့ထရန့်ဘာလို့မလဲဆိုတာကစိုးရိမ်စရာကောင်းတယ်လို့ထင်ပါတယ်ရွန်ဂျာဒုက္ခသည်တွေကိုထောက်ပံ့မှုရှော့ချတာမျိုးနဲ့အခုမှပြန်စတင်တဲ့ရွန်ဂျာဒုက္ခသည်တွေကိုအမေရိကန်မှာပြန်လည်နေရာချထားရည်လို့ ကိစ္စရပ်တွေအတွက်ကတော့စိုးရင်စရာဖြစ်ပါတယ
်။ထရန့်ရဲ့ဒုတိယသတ္တမ8000ရှာနဲ့အာရှပစိဖိတ်ဒေသအတွင်းအမေရိကန်တရုတ်ပြိုင်ဆိုင်မှုအနေထားနဲ့တွက်ချက်ပြီးမြမအရေးကိုချင်းကပ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။ဒါကြောင့်လူသားချင်းစာနာထထားမှုဆိုင်ရာပံ့ပိုးကူညီမှုထက်မဟာဗျူဟာအကူအညီတွေကပိုပြီးဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီလိုအမေရိကန်ကရှုမြင်လာရင်တော့ဘာမားအက်ကအကူအညီတွေကိုဆက်ထားမှမျိုးနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ Ranger ဒုက္ခသည်အရေးကိုလည်းပထဝီနိုင်ငံရေးနဲ့ရှင်ပြီးစဉ်းစားနိုင်တယ်လို့ ICG ရဲ့ Bangladesh ဆိုင်ရာအကြီးတန်းအကြံပေးလဲဖြစ်တဲ့ Thomas King ကယူဆပါတယ
် It's hard to predict right because Bangladesh is well
ဒီနေရာမှာလည်းခံမှန်းရခတ်ပါလေဘာလို့လဲဆိုတော့ Bangladesh နိုင်ငံကလည်းပထဝီဝင်အနေထားရရေးပါပါတယ် Bangladesh မှာလည်း India တရုတ်နဲ့ American အားလုံးကဩဇာလွန်မိုးနိုင်ဖို့ကြိုးစားနေတာပါဒီချက်ကအိမ်ပြည်တော်ကိုတွန်းအားဖြစ်စေနိုင်ပါလေ။ဘင်္ဂလားဒေ့ရှ်ကိုပထဝီနိုင်ငံရေးအကြောင်းပြချက်နဲ့ထောက်ပံ့မှုကောင်းတွေဆက်ရှိတယ်လို့မျိုးမြန်မာနိုင်ငံကိုလည်းပထဝီနိုင်ငံရေးအရထောက်ပံ့ပေးတာမျိုးတွေဆက်ဖြစ်နိုင်ပ
ါပြီ
။အမေရိကန်အနေနဲ့မြန်မာအရေးမှာတရုတ်နိုင်ငံနဲ့ရှင်ပြည်စဉ်းစားနိုင်တယ်ဆိုတာကိုလုံခြုံရေးကြောင့်အမည်မဖော်လိုတဲ့ပြည်တွင်းကဝါရင့်နိုင်ငံရေးသုံးသပ်သူကလည်းသဘောတူပါလေ။ဒါပေမဲ့တရုတ်ကိုတံပြန်နိုင်တဲ့စဉ်းစားချက်အောက်ကမြန်မာအရေးကင်တွယ်မှုတွေကရုတ်တရက်ချက်ချင်းတော့မဖြစ်နိုင်ဘူးလို့သူကယူဆပါတယ်။ဒါပြင်တရုတ်နိုင်ငံကိုထိမ့်ဖို့အသုံးချခြင်းရင်မြန်မာနိုင်ငံရေးထက်ပိုကောက်တဲ့တခြားဒေသတွင်းကိစ္စရပ်တွေနိုင်ငံတွေရှိနေတယ်လို့လည်းသူကထောက်ပြပါဗါတယ်။အစဉ်အဆက်မှာတော့ Republican အစိုးရတွေတက်လာရင်မြန်မာဒီမိုကရေစီအရေးအတွက်အေးအေးယူပိတ်ဆို့မှုတွေပြပြတသားဆောင်ရွက်လေ့ရှိလို့အတိုက်ခံအင်အားစုဘက်ကတော့ Trump တကြောပြန်ဦးဆောင်မဲ့ခင်မှလည်းအလားတူ American ရဲ့ထောက်ခံမှုတွေတိုးဖို့ညော်လင့်တောင်းဆိုနေကြတာပါပြည်တွင်းအခြေစိုက်လိလသုံးသက်သူကတော့မြမရေးမှာအမေရိကန်လွှမ်းမိုးဖို့ထက်တရုတ်နိုင်ငံကပဲဆက်ပြီးလွှမ်းမိုးနေဦးမယ်လို့ယူဆပါတယ် NUG ခေါင်းဆောင်ဘိုင်းတူဖြစ်တဲ့လူခွေးဆိုင်ရာဝင်ကြီးဦးအောင်မျိုးမင်းကတော့ဒေါ်နယ်ထရန့်ဦးဆောင်မဲ့အမေရိကန်အစိုးရတဲ့အနေနဲ့လူခွေးနဲ့ဒီမိုကရေစီရေးမှာအခုတည်းမလျော့တဲ့ထောက်ခံပံ့ပိုးမှုတွေဆက်လုပ်ဖို့ညော်လင့်တယ်လို့မြမအနေနဲ့နိုင်ငံကြီးတစ်ခုခုရဲ့ဘက်ကိုလိုက်ဖို့မရှိဘူးလို့VOA ရဲ့မင်းမြန်းကမ်းမှာတိတ်မကြခင်ကဖြေချထားပါတယ်မြမအရေးမှာလိုအပ်နေတာကနိုင်ငံတစ်နိုင်ငံရဲ့အကူအညီမဟုတ်ဘဲအိန္ဒိယနိုင်ငံတွေအားလုံးကိုလိုအပ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာတဲ့နိုင်ငံတွေရဲ့အကူအညီလည်းလိုအပ်ပြီးအားလုံးကအတိတ်ပဲရှိရှိပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းတောင်းဆိုထားပါတယ်ခင ်ဗျ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရတယ်ဆိုတော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျခုတော့ပြည်တွင်းသတင်းပေးပို့ချက်တပုတ်နဲ့ဆက်ပါမယ်။စကိုင်းမန်းလေးဘက်စီးရဲသတင်းတွေနဲ့တိုက်ပွဲတွင်ထိခိုက်သေဆုံးမှုသတင်းတွေနဲ့ပတ်သက်ပြီးပြည်တွင်းကသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်
။စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ20ကျော်ထိခိုက်ဒဏ်ရာရပြီးအိမ်မွေးတရိတ်ဆန်အများပြားသေဆုံးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းမြင်းညံမြို့နယ်တဲမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနှင်းရဲစက်တိုက်တိုက်ပွဲတွေရှိနေပါတယ်။စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုနိုဝင်ဘာ12ရက်နဲ့13ရက်တွေမှာစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။နိုဝင်ဘာ12ရက်မှာတွင်းကြီးနဲ့မကြီးဘုတ်ရွာကြားကကြက်မွေးမြူရီခြံကိုပစ်ခတ်ခဲ့ပြီး13ရက်နေ့မှာတော့မြစ်တာနဲ့စူးလေကုံကျေးရွာတွေကိုလေကြောင်းကနေစစ်တပ်နဲ့ပစ်ခတ်ပြီးဘုံကျဲတိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။နှင်းရဲစက်တိုက်လူကြောင်းကတိုက်ခိုက်ခံရတာကြောင့်လူ24ဦးဒဏ်ရာရရှိခဲ့တယ်လို့မြောင်ပြည်သူကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ကကိုနွေဦးကအခုလိုပြောပါတယ
်။တွင်းကြီးနဲ့ကျွန်တော်မကြီးဘုတ်ရွာကြတယ်။ရွာကြကတက်ချမ်းတယ်။ဒါမှတော့ဟိုပြစ်တာပေါ့ဗျာ။အဲပြစ်တဲ့ချိန်မှာအဲတောထဲမှာလုပ်ငန်းလုပ်နေကြတဲ့တောင်သူတွေရှိတယ်။အဲတောင်သူတွေကလင်းနဲ့လာပြစ်တော့ကြတော့အဲနမ်းမှာအနည်းဆုံးဆိုတော့အဲတက်ချမ်းတစ်ခုပဲပြောကြတယ်။အဲတက်ချမ်းနဲ့ဝင်ပြီးတော့ပြေးကြတယ်။ဒီကြတဲ့အချိန်မှာဘုံနဲ့ထပ်ပြီးတော့တက်ချမ်းမို့ကျေးလိုက်တာပေါ့ကွာ။ဝင်ပြီးတဲ့ပြည်သူတွေအကုန်လုံးထိခိုက်ဒဏ်ရာရကုန်တယ်။အမျိုးသားက2ယောက်နဲ့အမျိုးသမီးက6ယောက်ပြန်ဒဏ်ရာရတာ။ဒီလေးကကျတော့လောလောဆယ်2နာရီနဲ့7မိနစ်လောက်မှာကျွန်တော်တို့ဒီမြစ်တာရွာပေါ့ကွာ။လာပြီးတော့ဟိုဘုံကျေးတယ်၊နှလုံးကျေးတယ်ပေါ့ကွာ။ဒဏ်ရာရတွေရောဘာတွေရောအကုန်လုံးခေါ်ထုတ်ပြီးတော့ပြည်ကမ်းပို့ကြတဲ့အချိန်မှာပြည်ကမ်းပို့တဲ့ကားတွေနဲ့လူတွေကိုပေါ့နော်။လိုက်ပြီးတော့ဟိုပြစ်တာပေါ့။အဲ့ဒါကျတော့2နာရီနဲ့မိနစ်40လောလောဆယ်ရှင်ရကတော့7ယောက်လောက်ထိထားပြီ။ဒါပေမဲ့အသက်အလီရောမစိုးရင်ရဘူးဆိုတော့သိရတယ်။7ယောက်ဆိုတဲ့ဟာကဒါဟိုမြစ်တာမှာဖြစ်တဲ့ကိစ္စပါကနော်။သူတွေကထပ်ပြတဲ့အချိန်မှာအင်းတလုံးမိလောင်ပြီးတော့အဲဒီစစ်ဝိနာရှောင်းတဲ့တယောက်ပေါ့နော်။အဲတယောက်ကလည်းဟိုတန်ရာရသွားတာရှိသေးတယ်ဆိုတော့အားလုံးပေါင်းလိုက်တော့အဲ့တယောက်ကပေါင်းလိုက်ဆိုတော့13ယောက်ပေါ့ရ
လေကြောင်းကပြစ်ခတ်ခံရတဲ့နှစ်ရက်လုံးတိုက်ပွဲဖြစ်တာမရှိသလိုကြက်ချံပြစ်ခတ်ရလို့မီးလောင်သွားတဲ့အတွက်ကြက်အကောင်ကြီး1800ကျော်နဲ့ဝက်အကောင်ကြီး80နီးပါးတေးဆုံးခဲ့ကမြစ်သာရွာပြစ်ခတ်ခံရခြင်းမှာတော့နေအချို့ပျက်စီးဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လေကြောင်းကတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုအခုလိုတိုက်ခတ်ခံရတာကြောင့်ဒေသခံတွေကျေးရွာကိုစွန့်ခွာပြီးဘေးလွတ်ရာတင်းရှောင်နေကြရပါတယ်ဒါကစကိုင်းတိုင်းမြောင်မြို့နယ်တဲကအခြေအနေပါမန္တလေးတိုင်းမြင်းညံမြို့နယ်မှာဆိုရင်လဲစစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ရက်ဆက်တိုက်တိုက်ပွဲရှိနေပါတယ်နိုဝင်ဘာ12ရက်ကစလို့ကွန်းဆိုင်ကျေးရွာနဲ့ကူကျေးရွာဘက်ကိုစစ်တပ်ဘက်ကစစ်ကြောင်းထိုးနယ်မြေရှင်းလင်းလာခြင်းမှာတိုက်ပွဲတွေဖြစ်နေကြတာပါတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်းညံဒေသခံတူပြောတာက
ဝန်သားရေးနဲ့ကူလာကြကူလာကြရွာထိုက်ကနေပြီးတော့တရားနေပြီးတော့ဒီကောင်တွေကခြိတက်လာတော့ဒီဘက်ကဒီဆယ်ထိုက်ကနေပြီးခန်းကျင်တော့သူတို့ရှေ့တော့တိုးမလာဘူးခြိလာကြမယ်ပရက်ဆိုင်ထားတယ်နောက်နေ့ကလည်းဖြစ်တယ်အခုလည်းဖြစ်တယ်အခုကိုဖြစ်နေတာ
နိုဝင်ဘာ17ရက်ညပိုင်းကကူရွာနဲ့ကွန်းဆိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပြီးနောက်တနေ့နိုဝင်ဘာ12ရက်မှာတော့မြင်းညံမြို့နယ်မှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီးတွေကစစ်ကြောင်းထိုးလာခြင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့နှစ်ရက်ဆက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါ။နိုင်စင် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့တင်ဒင်တွေကို VOA ကတင်ဆက်ပေးနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရင်းနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုချင်တယ်ဆိုရင်အခု YouTube နဲ့ Facebook ကဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်ဒါမှမဟုတ် VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်ပါမယ်လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာ Editor နဲ့ဆွေးနွေးခန်းနဲ့စတင်ပါမယ်ရုရှားကိုမြောက်ကိုရီးယားတပ်ဖွဲ့တွေဆီလွတ်တာအပေါ်မှာနိုင်ငံတကာကအထူးသဖြင့်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြပါတယ်။ဒီလိုဆီလွတ်တဲ့အတွက်ယူကရိန်းစစ်ပွဲပုံမူကျေပြန့်လာနိုင်ပါသလား။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးပွဲစစ်စစ်မှာဥကျော်ဇန်သားကိုမမျှသဆိုင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်ဇန်သားရှင်
မင်္ဂလာပ
ါဒီရုရှားကယူကရိန်းကိုတိုက်လာတာ3နှစ်ကျော်လာပါပြီအခုကြတော့မှဒီမြောက်ကိုရီးယားတပ်ဖွဲ့ဝင်1000လောက်ကိုရုရှားမှာတင်နန်းနေပြီးတယ်နောက်နေဆက်ကိုတပ်ဖွဲ့ဝင်တွေကိုနေရာချထားပြီးတယ်အဲ့ဒါဘာဖြစ်လို့ပါလဲရုရှားဘက်ကဟိုရေးနှိမ်လာတဲ့အခြေအနေဖြစ်နေလို့ပါလား
မှန်ပါတယ်တကယ်တော့ရုရှားကအစကတည်းကယူကရိန်းစစ်ပွဲမှာရင်ဆိုင်ရတာဟာယူကရိန်းတနိုင်ငံနဲ့မဟုတ်ပါဘူးယူကရိန်းနောက်မှာဥရောပကမ္ဘာပေါ်မှာအင်အားအကောင်ဆုံးဆိုတဲ့စီးရဲမဟာမိတ် NATO တစ်ဖွဲ့လုံးရှိနေတယ်သူတို့ဆီကလက်နက်တွေနဲ့ယူကရိန်းကအဓိကခုခံနေရဖြစ်တယ်ဒါကိုရုရှားကဖြိုခွဲဖို့အင်တာခဲရင်ပါတယ်ဒါတောင်မှအဲ့ဒီဥရောပတို့ NATO တို့ကရတဲ့လက်နက်တွေကိုရုရှားတွေကမပြစ်ရဘူးဆိုတဲ့စီကံရှိနေလို့အဲ့တောင်မှယူကရိန်းကပြစ်ခွင့်ပေးပါဆိုပြီးအတင်းပြင်းထန်တောင်းဆိုနေဆိုတော့ယူကရိန်းတပ်တွေကရုရှားနိုင်ငံရဲ့အဲ့ဒီကတ်စ်ဒေသကိုဝင်ပြီးတော့တံမြန်ထိုးစစ်ဆင်လိုက်တာတော်တော်ကြီးကြဲတဲ့ထိုးစစ်ပါအဲ့ဒါရုရှားကဒီစစ်ကိုတိုက်လာတာမှစစ်သားပေါင်းသိမ်းသိမ်းချီပြီးတော့သေဆုံးခဲ့ပြီသူတို့ယူကရိန်းကိုသူတို့လူချင်းနဲ့မှလောက်သလောက်လက်စွမ်းပြထိုးနေနိုင်တာတခုမှမရှိသေးဘူးအဲ့ဒီအတွက်ကြောင့်မြောက်ကိုရီးယားဆီကလက်နက်တွေကိုရုရှားကမျှော်လင့်တယ်လက်နက်တွေမကဘူးဆိုရင်လူကရောက်လာတာဖြစ်ပါတယ်သူတို့နိုင်ငံရုရှားမြောက်ကိုရီးယားသဘောတူညီချက်ကိုလည်းပဲဒီနေ့စောစောပိုင်းမှာပဲပူတင်နဲ့ကင်ဂျွန်အန်နဲ့တွေ့ဆုံတဲ့နေရာမှာသူတို့ရဲ့သဘောတူညီချက်ကို
comprehensive strategic partnerships ဆိုပြီးတော့အလုံးကိုလွှမ်းခြုံတဲ့မဟာဗျူဟာမဟာမိတ်ဆိုတဲ့သဘောမျိုးနဲ့ပေါ့လေပါတနာဆိုတဲ့သဘောမျိုးနဲ့သူချုပ်ဆိုလိုက်တယ်ဆိုတဲ့သဘောကတော့စီးရဲလဲပါဝင်တယ်သူနိုင်ငံကိုဝေတိုက်ရင်ငါနိုင်ငံကိုဝေတိုက်ခံလို့သဘောထားပြီးတော့အဲ့လိုအပြန်အလှန်ကူညီမယ်ဆိုတဲ့သဘောထားအထိပါလာတယ်ဆိုတော့အဲ့ဒီသဘောတူညီကလည်းအစကတည်းကလမ်းခင်းထားတာဖြစ်ပါတယ်အဲ့ဒီသူဖြစ် he cuts through ဝေတိုက်ခံရပြီးနောက်ပိုင်းမှာသူတို့တည်းအများကြီးလိုအပ်လာတာဖြစ်တယ်လို့သူတို့တွေ့ပြီးတော့ဒီဟာပူတာဖြစ်ပါလိမ့်မယ်
အဲရုရှားကိုဒီလိုပြောကိုရီးယားတပ်ဖွဲ့တွေကိုဆီလူပြီးတော့ဂူညီတာတခြားတီးခြားဘာအကျိုးအမြတ်ရှိလို့ပါလဲ
။နောက်ကိုရီးယားဘက်ကနောက်ကိုရီးယားဘက်ကအကျိုးအမြတ်ရှိပါတယ်။နောက်ကိုရီးယားဟာရုရှားစီကအများအားဖြင့်အကူအညီတွေလိုအပ်နေတယ်။အထူးသဖြင့်သူရဲ့လက်နက်တွေအသိမြင့်ဖို့အတွက်နည်းပညာတွေလိုအပ်တယ်။နောက်ဆက်လိုက်တွေမစ်ဆိုင်းတွေကိစ္စအတွက်လည်းနည်းပညာလိုအပ်တယ်။ဆိုတော့ရုရှားဒီဟာကိုဒီအပြင်ပံ့ပိုးဂူညီနိုင်တယ်။ဂူညီရဂူညီနေပါတယ်။ဒါပြင်ရာဇဆရာသူတို့ဟာစာနာရိတ်ခါတွေလောင်စာတွေအဲ့ဒီကနေပြီးတော့ပူပေးတယ်။နောက်ကိုရီးယားဟာရုရှားကိုတော်တော်များများမိခိုအပ်ထားနေရတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအပြင်ဘာအကျိုးတစ်ခုရထိုင်လဲဆိုတော့နောက်ကိုရီးယားစစ်သားတွေဟာစစ်မတိုက်တာကြာပြီးသူတို့စီးရင်အားသာမြောက်များစွာတော်တော်ကိုအကြီးမားဆုံးစစ်သားအရေးတွေရှိတဲ့နိုင်ငံတစ်ခုဖြစ်အောင်သာလှုပ်ထားတာ။ဒါပေမဲ့တိုက်ပွဲအတွေ့အကြုံမရှိဘူး။အထူးသဖြင့်နိုင်ငံတော်တိုက်ပွဲအတွေ့အကြုံမရှိဘူးဆိုတော့ရုရှားလိုเนี่ยต่อไปแล้วยูเครนเนี่ยไต่ปွဲมาปาวินละชิ้นอาชิ้นไต่ปွဲอึดจုံเลยเว้ยอายยัดละมาဖြစ်တယ်လို့အဲ့လိုသုံးသပ်ကြပါတယ်ဆိုတော့ဒီမြောက်ကိုရီးယားအနေနဲ့ဒီမှာသူကူညီတဲ့အတွက်ရာချဘက်ကတံပြန်အခုညီရရှိနိုင်တဲ့သဘောဖြစ်ပါတယ
်ဒီยูเครนเนဇက်มาပေါ့မြောက်ကိုရီးယားတပ်ဖွဲ့တွေခြားထားတဲ့အပေါ်မှာဟိုကဘာလဲဒီပေါ်စိုးရင်ညပါတယ်အခြေအနေတွေကဘယ်လိုဖြစ်လာနိုင်လို့ပါလဲ
စိုးရင်ပါတယ်အမေရိကန်တော့ထိဆုံးကသူကဒီစစ်ပွဲကိုဥဆောင်ပြီးတိုက်နေရတာဟုတ်သူကနေတူအဖွဲ့ကောင်းဆောင်အနေနဲ့လည်းပဲဥရောပတစ်ခုလုံးနဲ့မှကဘာရဲ့လုံခြုံရေးတော်မှသူကပဲအခုလုံးဝင်ပြီးတော့ထိန်သိမ့်နေပါ냐လုံနေတော့ဒီစစ်ပွဲတည်ပြန့်လာမှာကိုအမေရိကန်အစိုးရစုမှာပဲသူတို့ဘက်ကပို့ပြီးတော့ဒါကိုမြန်မြန်ဆန်ဆန်မပြိနိုင်တော့ပဲတာရှည်ဖြစ်လာမယ်စစ်တည်ပြန့်လာမှာကိုသူတို့စိုးရင်ပါတယ်ဒါကတော့သဘာဝကြတယ်။နောက်တောင်ကိုရီးယားနဲ့ဂျပန်အစီအပြားမှာဆိုစိုးရင်တယ်တောင်ကိုရီးယားရဲ့စိတ်ဆိုရင်လောက်ပါတယ်တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနဲ့နေရန်ဖြစ်နေတဲ့နိုင်ငံဖြစ်တယ်မြောက်ကိုရီးယားဟာတစ်ထင်းလုံးတောင်ကိုရီးယားကိုစိတ်မဲ့ပြုမဲ့ဆွေးတစ်ထင်းလုံးရန်ဆက်နေတဲ့နိုင်ငံဖြစ်တယ်လက်နက်တွေစမ်းပြနေတယ်အဲဆိုတော့မြောက်ကိုရီးယားကရုရှားနဲ့အခုကြီးလိုက်တာအပြန်အလှန်အဖြစ်ရုရှားစီကလည်းပဲသူတို့အခုကြီးရလာနိုင်တဲ့လာပြီးတစ်ခုဖြစ်လာခဲ့ရင်ပေါ့မြောက်ကိုရီးယားတောင်ကိုရီးယားတို့ကရန်ဆက်လာခဲ့ရင်ရုရှားနောက်ကလုံဝမရတည်လာနိုင်စောစောကပြောခဲ့တဲ့သဘောတူညီချက်အရာ93ကိုရီးယားစစ်ပွဲပြီးတဲ့အခါမှာတောင်တန်းမြောက်ကိုရီးယားဟာမပြေလည်ပဲလမ်းခွဲသွားတာနောက်ပိုင်းမှာသူတို့ကနိုင်ငံရေးစာချုပ်ချုပ်ဆိုထားရင်မရှိပါဘူးတောင်ကိုရီးယားတို့အထူးစိုးရင်ကြဖြစ်ပါတယ်နောက်တောင်ကိုရီးယားရဲ့စိုးရင်ကြနောက်တစ်ခုကဘာလဲဆိုတော့ရုရှားဟာဟိုဘက်မှာသိပ်ပြီးတော့ဘေးကျဉ်နေကြဖြစ်လာရင်ဒုတိယစစ်မျက်နှာတစ်ခုကိုမြောက်ကိုရီးယားတစ်ဆင့်ဒီဘက်မှာလာဖွင့်နိုင်တယ်အစီအပြားမှာတောင်ကိုရီးယားတို့ဂျပန်တို့ဘက်မှာလာဖွင့်လာနိုင်တယ်ဆိုပြီးတော့အဲဆိုးမျိုးတော်ကနိုင်ငံရေးinstitute တစ်ခုကသူတွေဒီတယောက်ကပြောတာတွေ့ရပါတယ်ခဲလို့ဒီဘက်မှာ trap out ပိတ်နေလို့ဒီဘက်မှာရန်ဆက်လိုက်သူတို့ကအရှိဆုံးကခံရမဲ့နိုင်ငံဖြစ်တယ်ဆိုတော့ဒါတောင်ကိုရီးယားအတွက်ကတော့အဓိကအစိုးရနိုင်ငံဖြစ်ပါတယ်တောင်ကိုရီးယားဒီယူကရိန်းကိုအစတုန်းက non lethal assistance ပေးတယ်ဘာလို့မိုင်းရှာဖွေရိုးဘာလို့တခြားအခုနေပေးတယ်ဒါပေမဲ့အခုခါမှာအဲ့ဒီလက်နက်တောင်ပူပေးရရင်ကောင်းလားဆိုတဲ့သူစဉ်းစားလာတာကိုတွေ့ရပါတယ်ဆိုတော့သူတို့ကအထူးခိုက်နိုင်ဆုံးနိုင်ငံဖြစ်နေပေါ့နောက်တစ်နိုင်ငံကဂျပန်ထွန်းနည်းလောင်းပါပဲမြောက်ကိုရီးယားနဲ့ရုရှားသက်ရင်းကြီးသွားရင်ဂျပန်တွေသိအနေရှိတယ်မြောက်ကိုရီးယားဘုံဆက်ရင်ဂျပန်နားမှာမကြခဏဖြစ်လို့ပြဿနာဖြစ်နေရတယ်ဆိုတော့ဂျပန်နဲ့ရုရှားလည်းဒုတိယကမ္ဘာစစ်ပြီးကြတဲ့ကငင်းငယ်ရေးဆိုင်ရာ peace treaty မရှိဘူး armistice လို့ခေါ်တယ်အပြည့်အစုံပေါ့လေအဲ့ဒီသဘောတူညီချက်နဲ့သာသူတို့နေခဲ့ရတာဖြစ်ပါတယ်ဆိုတော့ဒါကိုအဲ့ဒီအပြည့်အစုံသဘောတူညီချက်စီအစုံသဘောတူညီချက်ကိုအဆင်မြင်အောင်ညီငယ်ရေးဆိုင်ရာချုပ်ဖို့အတွက်ဂျပန်ဘက်ကကန့်လန့်မှုတွေရှိပါတယ်နောက်ဆုံးကန့်လန့်တာ2022မှာတင်တဲ့ကန့်လန့်တယ်ရုရှားဘက်ကပယ်ချတယ်အဲလိုလည်းပဲဆိုတော့သူကအချိန်မရွေးစစ်ဖြစ်နိုင်တဲ့နိုင်ငံပေါ်တစ်ဖက်ဖက်ကဆက်လိုက်မယ်ဆိုရင်သူကတော့လုံးဝမဖြစ်ချင်ပါဘူးဆိုတော့အခုကနာပြောခဲ့လို့ပဲမြောက်ကိုရီးယားတစ်ဆင့်ရန်ဆက်လိုက်ရင်သူကလည်းခံရမှာဖြစ်တယ်ဆိုတော့ဂျပန်ကလည်းပဲဒီကိစ္စကိုအထူးစိုးရင်နေပါတယ်ဒါသူတို့လည်းစိုးရင်ကြ so now သင်္သာရဥရောပတ
ူဥရောပနိုင်ငံဟုတ်တယ်ဥရောပနိုင်ငံနေရပါတော့သူတို့ဘယ်လိုတုံ့ပြန်လဲပေ
ါ့ဥရောပကိုလည်းနှစ်ခုခွဲပြောရင်ပထမဆုံးတက်လို့မြောက်ကိုရီးယားစစ်သားတွေဟိုဘက်ကိုပို့လိုက်တယ်ဆိုတော့တောင်ကိုရီးယားကကာကွယ်ရေးအဖွဲ့တစ်ဖွဲ့ကနေတူအဖွဲ့ကိုသွားပြီးတော့ တင်ပြတယ်အဲ့ခေတ်ဆောင်နေတုကတော့တောင်ကိုရီးယားကိုသုံးတာသူရဲ့ရှေးပြားကငါတို့ရဲ့နေတုမဟာမိတ်နိုင်ငံတစ်ခုပေါ့နေတုအဖွဲ့မဟုတ်ပါဘူးအဲ့နေတုအဖွဲ့တွင်မှုကတော်တော်စင်းလင်းရထုတ်ပါတယ်တခေတ်ဆောင်နဲ့ပတ်သက်ပြီးတော့ငါတို့ကတော့အလေးနဲ့ထားတယ်တခေတ်ဆောင်ငါတို့ဘယ်လိုတွန့်ပြရမလဲဆိုတော့ငါတို့အပြင်းထန်စဉ်းစားမှဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်နေတုအဖွဲ့ကတော့ဒါတာဝန်ရှိတဲ့သူစီရေးအဖြစ်သူတစုံတစ်ခုတရားကိုလုံလာမဲ့လူလုံဝယူဆပါတယ်နောက်တစ်ခုကဒီယူကရိန်းကဒီကတ်စ်ကိုဝင်ပြီးတော့တိုက်ခဲတာမှလည်းပဲယူကရိန်းရဲ့ယီမန်ချက်ကိုဘာတွေထည့်ပြောကြလဲဆိုယူကရိန်းကဒီလိုတိုက်ပြလိုက်ရင်အဖြစ်နေတိုကယူကရိန်းကိုလက်နက်တွေပို့ပေးသင်းဆိုချီလုံချလုံဖြစ်နေတဲ့နေရာမှာဒီလိုပြသရတဲ့အတွက်ယူကရိန်းကိုနေတိုအဖွဲ့ကလက်နက်တွေပို့ပြီးပုံအောင်ပေးမယ်ဆိုတဲ့သဘောတူညီကပို့ပြီးတော့ခိုင်မာလာနိုင်တယ်လို့တွေ့လို့ရပါတယ်ဒါနောက်တစ်ခုကနေတို့အပြင်ပေါ့လေဥရောပ EU ဥရောပသမ္မတကကအဲသူတို့ရဲ့နိုင်ငံသားရေးတာဝန်ခံဂျိုဆက်ဘွန်ရဲလာဟုတ်တယ်ဂျပန်ကိုသွားတယ်တကိစ္စကိုပဲပြောမှာပဲနောက်တောင်ကိုရီးယားကိုရောက်တယ်ဒီနေ့မှာပဲရောက်ပြီးတော့တောင်ကိုရီးယားကိုပြောတယ်တောင်ကိုရီးယားရောက်နေမှာမြောင်းနှဲတောင်ဂျာမန်စစ်မဲ့စုံသတ်မှတ်ထားတဲ့နေရာကိုသွားတယ်ဒါညဉ့်ညံ့ရေးအတွက်ငါတို့အဖြစ်ရမယ်ဆိုတာပြသတဲ့သဘောဖြစ်တယ်ဆိုပြီးပြောတယ်တောင်ကိုရီးယားနိုင်ငံကိုသူတို့ဘယ်လိုကူညီနိုင်မယ်ဆိုတာကိုသူတို့အသေးစိတ်ဆွေးနွေးတယ်ဆိုတာတွေ့ရပါတယ်ဆိုတော့ဒီကိစ္စဟာလည်းပဲဥရောပကလည်းပဲအသိအလေးနဲ့ထားတယ်တကယ်တမ်းယူကရိန်းစစ်ပွဲကျေပြန့်လာရင်ဂျင်ဆိုင်ရမှာအမေရိကန်အဝေးကြီးပဲအဲဒီဥရောပမှာဖြစ်လာမှာလေအဓိကအဖြစ်အများအားလူလူကဒီကိစ္စကိုတုံ့ပြန်ရဆိုရင်ရတာဆိုတော့ဥရောပကလည်းပဲသိအလေးနဲ့ထားတယ်လို့ယူဆပါတယ်ဟာ
အဲဒီလိုမြောက်ကိုရီးယားဘက်ကတက်တည်ပို့လာတဲ့အပေါ်မှာဟိုအမေရိကန်နေပြီးတော့တရုတ်ကိုဝင်ထိန်းပေးဖို့ပြောတယ်ပေါ့နော်အဲတရုတ်ကထိန်းနိုင်မှာလား
တရုတ်ရဲ့မြောက်ကိုရီးယားပေါ်သဘောထားကရုရှားလိုစီးအဖြစ်အကုန်လုံးပေးမယ်ဆိုတဲ့သဘောမျိုးတဲ့မြောက်ကိုရီးယားကိုနိုင်ငံသားမှဝင်ဆက်အောင်သိပ်ပြီးတော့အထင်းထင်းကောက်ွယ်ပေးတဲ့သဘောထင်းထင်းထင်းသာမြောက်ကိုရီးယားနဲ့တရုတ်ဆက်ဆံရအထောက်အပံ့ရှိပါတယ်ဆိုတော့ရုရှားလိုအပ်သလိုမြောက်ကိုရီးယားရဲ့အကူအညီကိုလည်းပဲတရုတ်ကမလိုအပ်ပါဘူးသူကနေသူနေနိုင်တဲ့အချင်းဒီတစီပွားရေးစီးအကုန်လုံးအင်အားရှိပါတယ်ဒါကြောင့်တချို့သုံးသပ်သူတွေကဒီကိစ္စမှာတရုတ်ဟာပေးချက်နိုင်ချက်အခြေအနေကြုံရတယ်။သူကကမ္ဘာမှာညဉ့်ညံ့ရေးဆောင်ရွက်ပေးတယ်။တခဲနိုင်ငံတွေပြည်ပခါတွေမှာဆောင်ရွက်ပေးဖို့ကြောင်းဝင်ဖို့ဆိုအများကြီးလုပ်နေတယ်။အဲ့ဒီဟာကိုအကြောင်းပြပြီးလုပ်တယ်။နောက်ယူကရိန်းစစ်ပွဲကိုလည်းပဲသူကရုရှားဘက်ကတစ်ဖက်သက်မထောက်ခံပါဘူးသူက။ရုရှားကိုအခုနီပေးနေတဲ့နည်းပညာတွေလို့တရုတ်ကပေးတယ်။ဒါပေမဲ့အဲ့ဒီနည်းပညာတွေကိုစီးရင်မှသုံးတယ်လို့ဥရောပတို့အမေရိကန်တို့ဆွဆွဲမှုတယ်။ဒါကိုတရုတ်ကမဟုတ်ပါဘူးဆိုပြီးတော့ထိန်းသိမ်းသိမ်းလုပ်တယ်။ဆိုအခုကိစ္စမှာလည်းပဲတရုတ်ကိုဒီကျူကျော်တဲ့ဒီမြောက်ကိုရီးယားတပ်ဖွဲ့တွေရုရှားကိုပူပီးရဲ့ရပိုင်းတွင်းမှာအမေရိကမှာရှိတဲ့တရုတ်သံမကြီးကိုအမေရိကန်ကာကွယ်ရေးဌာနကပုဂ္ဂိုလ်တွေကတွေ့ပြီးတော့အဲ့ဒါကိုပြောပါတယ်ဝင်ထိန်ပေးပါဆိုပြီးတော့တရုတ်ကဘယ်လိုတုံ့ပြန်လဲဆိုတာသူတို့သတင်းမှာမဖော်ပြပါဘူးတကယ်လို့စောစောကပြောခဲ့တဲ့အတိုင်းပဲမြောက်ကိုရီးယားတဆင့်ရုရှားဟာအရှိတ်ဘက်မှာစီးမျက်နှာဖွင့်လာတဲ့ဆိုရင်အဓိကရင်ဆိုင်မှာတရုတ်ပဲအရွတ်ညဉ့်ညံ့ရေးလုပ်ပြီးစီးပွားရေးလုပ်ဖို့စဉ်းစားနေတာဒီကိစ္စမှာမင်းတို့ကစစ်ဖြစ်အောင်ဒီဘက်ကိုခေါ်လာပြန်ပြီးဆိုပြီးတော့သူ့အနေနဲ့လည်းပဲတော်တော်လေးပေးချက်နှံကြဆင်းရဲစရာဖြစ်မယ်လို့ထင်ပါတယ
်ဒီရုရှားကသူ့ရဲ့အဓိကမဟာမိတ်အီရန်ပေါ့သူနဲ့လည်းမြောက်ကိုရီးယားလိုပဲခုနကာကွယ်ရေးသဘောတူညီချက်စာချုပ်ချုပ်မယ်လို့ပြောနေတော့အီရန်ဘက်ကရောဒီလိုမျိုးရုရှားကိုအကူအညီတွေပို့လာနိုင်လား
ရင်းနှီးကတော့ပို့ထားပါတယ်အီရန်က drone တွေပေးတယ်ဘာညာကြီးကြီးစံတွေပါတယ်ပေးပို့ကြတာတွေရှိတယ်ဒါပေမဲ့အခုကအီရန်မှာလောလောဆယ်သူပြဿနာအကြီးကြီးဖြစ်နေပြီ။သူကဟက်စ်ဘူလာတွေကအစ္စရေးနဲ့ပြဿနာဆက်ဖြစ်လာတော့အီရန်ကဘုံကျဲလိုက်တာပြန်ကျဲတာတွေပါနေနေပါစီတင်ပြီးလက်တုံပြန်လာရရှိတော့ဘယ်တော့ကျဲပြန်လာမလဲဆိုတော့ဘယ်သူမှမသိနိုင်သေးဘူး။ညီချင်းစစ်စစ်ဖို့ပဲလုပ်နေ။အီရန်ကလည်းဒီကိစ္စကိုပဲအယုံဆိုင်နေကြတယ်ဆိုတော့လောလောဆယ်မှာကုညီရင်သိတိုင်အောင်ဒီမြောက်ကိုရီးယားလိုကိုထိလဲရောက်ပေါ်လေအဲ့လိုထောက်ထီရောအီရန်ကလုံနိုင်တဲ့အခြေအနေမရှိဘူးလို့ယူဆပါတယ်
ဒါဆိုရင်မြန်မာနိုင်ငံနဲ့ပါရောရုရှားနဲ့ကဆက်ဆံရေးအဆင်ပြေနေတော့အဲ့လိုကာကွယ်ရေးသဘောတူညီချက်စာချုပ်တွေပါချုပ်နိုင်လား
မြန်မာနိုင်ငံစစ်ကောင်စီတို့ရောရုရှားကလည်းတော့ရောင်းနေတာပဲပေါ့လေအာဒါပေမဲ့အဲ့လိုကာကွယ်ရေးမဟာမိတ်ဘာညာချုပ်ဆိုရဲလို့တော့ကျွန်တော်မကြားသေးပါဘူးမြန်မာကတော့အပြင်းအထောက်ခံတယ်ရုရှားရဲ့လူရဟာကဘာရဲ့အင်အားချိန်ခွင့်ကြ balance of power ထိနေတဲ့နိုင်ငံကြီးတစ်ခုနဲ့ဘာသာစုရသူကအပြင်းနဲ့ထောက်ခံတာကြားလိုက်ပါတယ်ဒါပေမဲ့ရုရှားကလည်းလောက်ဆိုတော့သူကကျေနပ်မှာပဲဒါပေမဲ့မြန်မာနိုင်ငံရဲ့စစ်ရင်အကိုရုရှားကအကိုလောက်ရအောင်တော့ဘာမှမရှိဘူးလို့ထင်ပါတယ်တကယ်ကြီးမှာကိုသူတို့စစ်ရင်ကအဆက်မတန်ညှို့နှင်းနေပါတယ်
ဒီရောဖြစ်ချင်မှာပေါ့လေသူတို့ကတော့အင်အားလူခံရမှာကြောင့်လုတ်ပြချင်မှာပဲသူပေမဲ့လည်းဖိတ်လာတာမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်ဟုတ်ကဲ့ပါဦးချောစံသာရှင်ခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရပါတယ်ခုတော့ဂျန်စီစီစဉ်လှည့်ပါဗျာနိုင်ငံတကာမှာပညာသင်ယူဖို့တနေ့တခြားအခက်အခဲမျိုးစုံကြုံနေရတဲ့မြန်မာလူငယ်တွေအတွက်မေရိကန်အစိုးရကစီစဉ်တဲ့ YC လေးလို့ခေါ်တဲ့ရှိတော်အရှာလူငယ်ခေါင်းဆောင်များစီစဉ်ခွင့်လန်းကမ်းတည်ရကရှိနေပါတယ်လူငယ်ခေါင်းဆောင်မှုအရေးသွေးမြင့်တင်ပေးဖို့ရွေးတဲ့ဒီစီစဉ်မှာရွေးချယ်ခံရဖို့ဘာတွေပြင်ဆင်ထားသင့်ပါလဲဆိုတာကိုဒီတစ်ပတ်ဂျန်စီစီစဉ်မှာမခင်လေးကဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
ဟေးဂျန်စီတို့တက်ချင်အောင်ပြန်ပြီနော်ဂျန်စီတို့ဒီတစ်ပတ်တော့လူငယ်တွေကြားထဲမှာရေပန်းစနေတဲ့ဖဲလို့ရှစ်အစီအစဉ်တစ်ခုဖြစ်တဲ့ YC League
အစီအစဉ်မှာပါဝင်နေတဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်။ကျွန်တော်နာမည်ကတော့ဟေးမင်းကျော်ပါ။ကျွန်တော်ကတော့ဒီအခုလက်ရှိမှာပေါ့နော်YC League Academy ဖဲလို့ရှစ်ပရိုဂရမ်နဲ့အမေရိကန်နိုင်ငံပေါ်လန်စတိတ်ယူနီဗာစီတီမှာပညာသင်ကြားနေတဲ့မြန်မာ Student အချင်းစတူဒန့်တယောက်ဖြစ်ပါတယ်။သူကလေစေတန်းအောင်ငင်းရလူမှုအကျိုးပြုလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ခဲ့တဲ့အတွက်ကြောင့်မလို့ဒီအစီ
ဒီတော့ဝိုင်းစီလင်းစီစဉ်ဆိုတာကဘယ်လိုအစီအစဉ်မျိုးလဲ
Yang Southeast Asia leader initiative ပေါ့နော် သူ ရဲ့ အရှိကောင် ကတော့ ကျွန်တော်တို့ ဒီ အဓိကက ကတော့ ဒီ အရှိတော်အ အရှာ မှာ ရှိ တယ် ပေါ့နော် အသက် 18 နှစ် က နေ ပြီးတော့ 25 နှစ် ကြာ ပေါ့နော် ဒီ လူငယ် ကောင်းဆောင် တွေ ပေါ့ လူငယ် ကောင်းဆောင် တွေ ဒီ အမေရိက မှာ ပေါ့နော် 9 ဘက်တာ ပေါ့ ဆိုတော့ ဒီ ပညာ လာတင် နဲ့ ဒီ ចောင်းသား exchange program လေး ပေါ့နော် ဆိုတော့ ဒီ ကျွန်တော်တို့ ခု လာရဲ့ အချိန် ဒီ ပေါ့ ကျွန်တော်တို့ ဒီ Wine City မှာ ဆိုရင်တော့ theme car 3 ခု ပဲ ရှိ ခဲ့ တယ် ပေါ့နော် ဒီ civic engagement ရဲ့ environmental sustainability ရဲ့ social enterprise ဆိုပြီး ပဲ ရှိ ခဲ့ တယ် ပေါ့ ဒါမဲ့ကျွန်တော်တို့အခုလာမယ့်နှစ်ကနေစပြီးတော့ကျွန်တော်တို့ဒီ society and governance ဆိုတဲ့အသစ်ကလေးတစ်ခုပါတိုးလာတယ်ပေါ့နော်ဆိုတော့အဲ့တော့ဒီအခုလာမယ့်လူငယ်တွေအတွက်လည်းအခွင့်အလမ်းတွေအများကြီးရလာနိုင်တယ်ဝဝသနာပါတဲ့ဟာကိုလည်းရှောက်ခွင့်ရနိုင်တယ်ပေါ့နော်ဒီစီဇန်လေးမှာပါဝင်ခွင့်ရတဲ့လူငယ်တွေကဘယ်လိုမျိုးအကျိုးပြုတဲ့အကြောင်းအရာတွေကိုလေ့လာခွင့်ရနေလဲပြီးတော့သူတို့နေရက်ကိုပြန်သွားတဲ့အခါမှာသူတို့ရဲ့ပတ်ဝန်းကျင်ရောဘယ်လောက်ထိအထောက်အကူပြုစ ကျွန်တော်တို့ဒီ networking ပေါ့ကျွန်တော်တို့ဒီအရှိတောင်အာရှမှာရှိရဲ့အဲဒီစက်တက်နိုင်ငံကလူငယ်အားလုံးဒါစုကြရဲဆိုတော့ဒီမတူညီတဲ့ယဉ်ကျေးမှုတွေမတူညီတဲ့အတွေးခေါ်တွေအမြင်တွေပေါ့နော်ကျွန်တော်တို့ကြောက်ဖလဲခွင့်ရအဲ့နောက်တစ်ခုကကျွန်တော်တို့အားလုံးကလည်းကိုယ့်ရဲ့ဒီဘယ်လိုပြောမလဲ community တိအတီးတီးမှာပေါ့နော်ဒီကိုယ့်ရဲ့ community လိုအပ်ချက်တွေကိုဟိုလောက်ဆောင်ပေးနေရလူငယ်နောက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံမှာဒီ American နိုင်ငံမှာရှိနေတဲ့တကယ်ဒီ non profit government organization တွေ NGO တွေပေါ့နော်သူတို့ရဲ့ဒီအလုပ်လုပ်နေတဲ့ပုံစံတွေဟို structures တွေနောက်တစ်ခုကကျွန်တော်တို့တကယ်အဲဒီမှာပေါ့နော်ဒီ City Council meeting တွေလည်းတက်ခွင့်ရရတယ်ပေါ့အဲကြတော့ကိုတကယ်လို့ဟိုကျွန်တော်အခုပြန်လာမဲ့ခါမျိုးကြာနေကျွန်တော်တကယ်ကိုယ့်ရဲ့ project တွေပြန်လုပ်တဲ့ခါကြာရင်လည်းဒီကနီလန်းတွေပေါ့နော်ကျွန်တော်အများကြီးပြန်ပြီးအသုံးချနိုင်တယ်ကျွန်တော်ရဲ့ community ကိုလည်းဒီထက်ပိုကောင်းတဲ့ community ဖြစ်အောင်ပေါ့နော်ဒီထက်ပိုကောင်းတဲ့နီလန်းတွေနဲ့ပေါ့နော်ကျွန်တော်အများကြီးအဲပြုလုပ်သွားနိုင်မဲ့ ideas တွေပေါ့နော်အထွေခေါ်တွေအာဒီအယူဆတွေအများကြီးရခဲ့ရလို့ပြောလို့ရတယ်ပေါ့နော်ဟုတ်
သူကလीသူလိုပဲ YC League အစီအစဉ်ကိုရှောက်ချင်တဲ့လူငယ်လေးတွေအတွက်အခုလိုပဲအကြံပေးစကားပြောထားတယ်။
ကျွန်တော်တို့ဒီအခုဆိုရင်တင်ကလေးခုတောင်ဖြစ်သွားပြီဆိုတော့အဓိကကိုယ့်ရဲ့ဝါသနာပါတဲ့အရာပေါ့နော်ကိုယ်ပဲရဝါသနာပါတာလေကိုကပဲပိုင်းမှာအားတာတာလေကိုပဲဟာတွေလောက်ဆောင်နေရလေပုံမှာမူတည်ပြီးတော့ပေါ့နော်ဟိုကိုစိတ်ဝင်စားတဲ့အရာကိုတခြားလေးရှောက်စီခြင်းနေပေါ့နော်ရှောက်ပြီးရဲ့ခါမှာဆိုရင်လည်းကျွန်တော်တို့ဒီအဓိကဒီဟိုဆွဲရှိရှိနဲ့ရှောက်ဖို့အတွက်ပေါ့နော်ဒီတိုက်တွန
ဟိုဒီဘယ်လိုပြောမလဲနည်းနည်းခက်ခဲတယ်လို့ပြောလို့ရတယ်အဲ့ဒါပေမဲ့လည်းဟိုဘယ်လောက်ပဲပေါ့နော်ဟိုဒီဒီနေ့မှမရခဲ့ဘူးဆိုရင်ဒါမှကျွန်တော်နောက်ထပ်နေ့တင်မှာလည်းအခွင့်အရေးနေနေအားရနိုင်တယ်ပေါ့နော်အဓိကကိုဝါသနာပါရဲ့ရအောင်အခုလက်ရှိမှာလည်းလုံဆောင်နေပြီတော့ပေါ့နော်တကယ်ကိုကျွန်တော်တို့ဒီ community ကိုပြန်ပြီးအကျိုးပြုနိုင်မယ်ကိုကြောင့်မလို့အများကြီးကြိုးစားနေဖို့အတွက်ပေါ့နော်ဆိုတော့ကျွန်တော်တို့တိုက်တွန်းချင်တယ်ကဲဂျန်ဇီတို့ဤအခုဆိုလို့ရှိရင်အမေရိကန်အစိုးရပေးတဲ့ဖယ်လိုရှစ်အစီအစဉ်လေးတစ်ခုဖြစ်တဲ့ဝိုင်းသီလင်းအစီအစဉ်အကြောင်းကြားခဲ့ကြရတာနော်နောက်တစ်ပတ်ဒီကြားလို့ရှိရင်လဲဂျန်ဇီတွေအတွက်ဂျန်ဇီအစီအစဉ်ရှိနေပါတယ်စောင့်ကြည့်ပေးကြပါနော်အခုတော့တပတ်အတွင်း
find deco to Chopian, Willabare. Green and Amaro, poor Dua, Tashishin, Yuma, Marathon Pianwego, Pamway, Pinangabare. Dilu, Badwin, Alzadrinigo, Quianga, Susie, Tensepi Tawarina.
What have we champion? How Mike Tyson are a doctor named Lowe Chuai Nego, the Jopian Wenoma Pibare, and then other Shinishi Peter Mike Tyson, Ha, Noma Sangayanima, Jake Bonnet, Tyson Pine, Alananga, Parita, Shiton, Sunday, Adian, the Alza Quima, Tota Jama, Pibare, Jake Boga, the Tonga, the Net, Tyson, the Chelsea, Big Ani Pita Jow, Jake Boha, Tyson, the Tawalong, Pibare, the Chelsea, Big Ani Maguru, Lowe Chuai Nego, the Jopian, we move Loda Jow.
မိုက်တိုင်ဆန်ဟာဒီပွဲကိုငွေကြောင်ထိုးတာဖြစ်တယ်ဆိုပြီးတော့အတော်များများကဝေဖန်သုံးသပ်နေကြပါတယ်ဒါမဲ့လည်းမိုက်တိုင်ဆန်ကတော့ဒီပေါ်မှာလက်မခံဘဲပယ်ချလိုက်ပါတယ်ဟေးဒီစ်မနီဖရမ်ဒစ်ဖိုက်နော့ကိုချေ့ချောင်းမိုက်စတိုင်လင်းဒီပွဲရရင်ငွေကကျွန်တော်ရဲ့နေပုံထိုင်ပုံတွေကိုဘယ်လို့မှပြောင်းသွားစေမှာမဟုတ်ပါဘူးကျန်တဲ့လူတွေသုံးတယ်လို့ကျွန်တော်လည်းသုံးနိုင်ပါတယ် ကျွန်တော်တို့ဆက်နေသွားမှာပါအခုဒီပွဲကိုထိုးတယ်ဆိုတာကကျွန်တော်ကိုကျွန်တော်စမ်းသပ်ချင်လို့ပ
ါ YouTuber ဘွားကနေလက်ဝဲသမားဖြစ်လာတဲ့ Jake Paul ဟာလက်ဝဲသမားဖြစ်နေ10ပွဲထိုးထားတာမှာ9ပွဲနိုင်2ပွဲရှုံးနဲ့ Mike Tyson ကတော့56ပွဲမှာပွဲ50နိုင်ပြီးတော့6ပွဲရှုံးထားတာဖြစ်ပါတယ်ဆိုတော့အသက်60ပြည့်တော့မဲ့တမီ Mike Tyson အနေနဲ့သူထက်အသက်ထပ်ဝက်လောက်ငယ်တဲ့ Jake Paul ကိုနိုင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်ကအင်္ဂလန် Premier League ဖွဲ့စဉ်တွေမှာ Liverpool က Aston Villa ကို2-0မရှိနိုင်နိုင်ပြီး Manchester City က Brighton ကို2-0နဲ့ရှုံးသွားတာကြောင့် Liverpool က7ပွဲအပြီးမှာ28မှတ်ရပြီးတော့ဒုတိယနေရာက Man City ကို9မှတ်ဖြတ်ထားလိုက်ပါတယ်မန်စီးတီးဟာဒီပွဲရှုံးသွားတာကြောင့်အခုဆိုရင်ပြိုင်ပွဲအားလုံးမှာ4ပွဲသက်တိုက်ရှုံးသွားတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Manchester United က Leicester ကို3-0မရှိ Newcastle က Nottingham Forest ကို3-0 Ipswich က Spurs ကို2-0နဲ့နိုင်ပြီး Chelsea နဲ့ Arsenal တို့တကိုးစီတည်ကြသွားခဲ့ပါတယ်ခင်ဗျာ။ Manchester United အသင်းကအစ်စ်ခေါ်ယူလိုက်တဲ့ Portuguese နီးပြတဲ့ Ruben Amorim ဟာသွေးရလီကအသင်းကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်။အဲဒီအချိန်မှာပဲ Man U အသင်းရဲ့လက်ထောက်နီးပြ Ruben Nistelrooy ဟာအသင်းကနေထွက်တော့မယ်ဆိုပြီးတော့ကြေညာပါတယ်။ Man U ကတန်နိုက်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတဲ့နောက်ပြီးခဲ့တဲ့၄ပွဲမှာယာယီနီးပြဖြစ်တဲ့တောင်းယူခဲ့တဲ့ Nistelrooy ဟာအသင်းရဲ့လက်ထောက်နီးပြဖြစ်တဲ့စာချုပ်ဆက်ရှိနေတာဖြစ်ပြီးတော့အသင်းနဲ့အတူဆက်ရှိသွားမှာဖြစ်တယ်လို့အစောပိုင်းကကြေညာထားတာဖြစ်ပါတယ်။ဒါပဲလေ Emerson တင်လာနေကစတင်ရောက်လာပြီးတဲ့နောက်မှာတော့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူနဲ့အတူအသင်းရဲ့လက်ထောက်နီးပါ၃ဦးလည်းအသင်းကနေထွက်မှာဖြစ်တယ်လို့မယ်ယူအသင်းကပြောပါတယ်။အစောပိုင်းမှာတော့အသင်းနဲ့အတူအဆက်ရှိနေမယ်လို့ပြောပြီးမှအခုမှအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာ။ဘာကြောင့်လဲဆိုတာကတော့အတော်များများကစိတ်ဝင်စားနေကြပါတယ်။ Nistelrooy ဟာမယ်ယူအသင်းကိုယာယီနီးပါဖြစ်တဲ့၄ပွဲခိုင်ခဲ့တာမှာတော့၃ပွဲတိုင်း၃ပွဲတည်နဲ့ရှုံးပွဲမရှိအောင်ကစားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပေမမာရာမက်သင်ကမဆုံးနောက်တန်းလူအက်ဒမ်နဲ့ကောက်ဟာဒူးရကျော်တန်းရာကြောင့်ခွဲစိတ်ကုသမှုတွေလောက်အောင်မှာဖြစ်ပါတယ်လောက်တော့ဟာနိုမှာကိုယ့်ရဲ့နေကအုတ်ဆဆူးနာနဲ့ပွဲမှာဒူးရကျော်လုံးဝပြတ်သွားတာကြောင့်လူခွဲစိတ်ကုသမှာဖြစ်ပြီးတော့လာတော့ကြနားမဲလို့လဲရီယယ်မက်သင်ကခြေချပါတယ် ဒါကြောင့်ရီယယ်အသင်းဟာဒီနှစ်မှာနောက်တန်းပြဿနာတွေနဲ့အခြေချရင်ဆိုင်နေရပြီးတော့လာမယ့်ဇန်နဝါရီအပြောင်းအလဲရေကမှာတော့နောက်တန်းကိုမဖြစ်မနေအားဖြစ်လာနိုင်တယ်ဆိုပြီးတော့ခမန်းနေကြပါတယ်ခင်ဗျာ။အီတလီစီးရီးဘက်မှာတော့ရိုမာအသင်းကအီဗန်ဂျူရီကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်တယ်လို့သတင်းကနေနေမှာကြေညာပါတယ်။ဒီကတဲ့သတင်းကနေကသကားခဲ့တဲ့အီတလီစီးရီးဘက်မှာရိုမာအသင်းဟာဘူလုံးနာ
ဒီနေ့ကတော့ဒီစစ်ပွဲပြီးဆုံးစေလို့ကြောင့်ထရမ့်ကရှင်းရှင်းလင်းလင်းပြောထားပါတယ်။ထရမ့်ကငါးဘက်မှာလေးဘက်မြောက်ရှုံးလာဖြစ်ပြီးတော့ဒီပွဲရှုံးလိုက်တဲ့အတွက်လဲရိုမာသင်းဟာစီးရီးမှာအစစ်ဆက်နှစ်ထိကိုကြာဆင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဂျူရစ်အနေနဲ့အသင်းတော်ကျူးစွာပေးခဲ့တာတွေကိုကျေးဇူးတင်တယ်လို့ရိုမာသင်းကတော့ပြောထားပါတယ်။ရိုမာသင်းဟာ ဒုတိယမြောက်ထုတ်လိုက်တဲ့ဤပြဖြစ်ပါတယ်ခင်ဗျာ American ဘက်ကမေဂျာလိဂ်ပလေးအော့ရှုံးထွက်ပွဲစဉ်တွေမှာတော့ Messi နဲ့ Inter Miami အတင်းရှုံးပြီးတော့ထွက်လာပြီဖြစ်ပါတယ်မေဂျာလိဂ်ပလေးအော့ရှုံးထွက်ပထမအဆင့်ပွဲစဉ်ဖြစ်တဲ့ Inter Miami နဲ့ Atlanta အတင်းတို့ Florida မှာစနေနေ့ကကစားခဲ့ကြတာမှာ Atlanta United အတင်းက Inter Miami အတင်းကို 3-2 နဲ့နိုင်တော့ခဲ့တာဖြစ်ပါတယ်ဒီဘက်မှာ Inter Miami အတင်းကရှေ့ကဦးဆောင်ကိုသွင်းပြီး Messi နဲ့တကူသွင်းခဲ့ပေမဲ့ Atlanta အတင်းကဒုတိယပိုင်းပွဲချိန်85မိနစ်မှာတတိယကိုသွင်းပြီးတော့နောက်ဆုံးမှာ 3-2 နဲ့နိုင်သွားတာကြောင့် Messi နဲ့ Inter Miami အတင်းတိုက်ပွဲကနေထွက်လာရပြီဖြစ်ပါတယ်ဒီဘက်ရှုံးသွားတာနဲ့ပတ်သက်ပြီးတော့ Inter Miami နီးပြထာတာမာတီနိုကတော့
No éxito cuando uno queda eliminado acá en cuartos de final no ha tenidocosas buenas ha tenido
cuadra fine ma shon bi twel ya de so ro da aung pin ne bolon ya di lo byo lu mi ya ba u ma aung pin ma u to tet la de bai ni shi di lo lo wat da di le shi ba de pi ka de noe ba la dong ga chin din ne nai shin no a tin ga to tet la la shin ma de dai me le shong twet sin ma chano lo myon man da lo ba phet kae ba u
messi ga ro tu ro a tin ni ne naw ne ma di that po bi lo khaw ne a tin phit ne pyan la kae ma phit de so bi lo byo ba de Atlanta United အတင်းကတော့ဒီပွဲနိုင်လိုက်တဲ့အတွက် semi final ကိုတက်သွားပြီဖြစ်ပြီးတော့ semi final မှာတော့ Orlando City အတင်းနဲ့ကစားအမှာဖြစ်ပါတယ်ခင်ဗျာဂရီးနိုင်ငံဘက်မှာတော့ဒီဂရီးနိုင်ငံကအဖိုးတူကတော့အသက်88နှစ်အရွယ်မှာမာရသွန်ပြိုင်ပွဲကိုပန်းဝင်အောင်ပြေးပြလိုက်ပါတယ်ဂရီးနိုင်ငံ A team မျိုးပါလို့မှာ10နှစ်ကကျင်းပခဲ့တဲ့42ချိန်မြောက် A team မာရသွန်ပြိုင်ပွဲမှာအသက်88နှစ်ရှိဖြစ်တဲ့ Dr. Charles Poliakas ဟာ6:31မိနစ်နဲ့ပြေးပြီးတော့ Athens Marathon ကိုပန်းဝင်ခဲ့တာဖြစ်ပါတယ်။အသက်88နှစ်ရှိဖြစ်ပေမဲ့လည်းသူ့ကိုသူတော့88နှစ်လုံးမထင်ကြောင်းအခုလိုမာရသွန်ပြိုင်ပွဲကိုပန်းဝင်တဲ့အထိပြေးနိုင်ခဲ့တဲ့အတွက်ပရိသတ်တွေအတော်များများကလည်းမယုံနိုင်တော့ဖြစ်ပြီးတော့အံ့ဩနေကြပါတယ်။ဒါပေမဲ့လည်း Poliakas ကတော့သူတော်လုံနိုင်သေးတယ်ဆိုရင်တခြားကျန်တဲ့သူတွေလည်းလုံနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။
Όλοι που μου βλέπουν δεν πιστεύουν ότι έχω αυτή την ηλικία και τρέχω μαραθώνιο. Δεν το πιστεύουν. Λέω, γιατί να μην το πιστεύεις, αφού μπορούν
να τρέχουν. Κι εγώ τρέχω, 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 κι εγώ τρέχω. ကျွန်တော်လည်းပြောတယ်ဘာဖြစ်လို့မယုံသလဲကျွန်တော်တို့အားလုံးလုံနိုင်နေဆိုရင်ခမားလည်းလုံနိုင်ပါပဲခမားအနေနဲ့လုံချင်တဲ့ဆန္ဒရှိရင်လုံနိုင်တာပဲအများကြီးမဟုတ်တော့နည်းနည်းတော့ပြေးနိုင်ပါပဲ
ဒါဟာသူ့အတွက်တော့12ခုမြောက်မာရသွန်ပြိုင်ပွဲဖြစ်ပြီးတော့သူအနေနဲ့မနစ်ကထပ်ပို့ပြီးတော့တိုးတက်လာတယ်လို့လည်းပူလီယကတ်စ်ကပြောပါတယ်ပူလီယကတ်စ်ကတနေ့ကိုပုံမှန်အားဖြင့်4-5ကီလိုမီတာလောက်ပြေးပြီးတော့ဇနီးတနင်္ဂနွေပိတ်ရက်တွေမှာဆိုရင်တော့သူဟာတစ်ခါတည်းမှာကီလိုမီတာ20လောက်ထိအပြေးလေ့ကျင့်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ခဲ့တာပါဗျာအခုစီစဉ်နေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmistervuenews.com နဲ့ VOA Burmese Facebook နဲ့ YouTube စာမျက်နှာတွေမှာအချိန်မရပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာ
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာလုံးဆိုင်ရာကျန်းမာရေးကဏ္ဍမှာရှင်နေမြုံနှံထားတာတွေဟာလူကျမ်းမာရေးကိုအကာအကွယ်ပေးနိုင်တယ်ဆိုတာတန်တရားပွားနေစရာမလိုပါဘူး။အ ထူးသဖြင့် ကျန်းမာရေး စောင့်ရှောက်မှု စနစ် ကောင်းတွေမရှိတဲ့ အတွက် ကယောဂါ နဲ့ ကူးစက် ယောဂါ တန် ခံရတဲ့ နိုင်ငံတွေက လူအသက်တွေကို လည်း ကယ်တင်ပေးနိုင်ပြီးတော့ စီးရဲနွမ်းပါတဲ့ တိုင်းပြည်တွေက လူမှုရေးနဲ့ စီးပွားရေး တိုးတက်လာစေဖို့လည်း အထောက်အကူပြုပါတယ်။ ဒါအပြင် ကမ္ဘာလုံးဆိုင်ရာ ကျန်းမာရေးကဏ္ဍမှာ ရင်းနှီးမြှုပ်နှံခြင်းအပြင် ကူးစက် ယောဂါတွေကို စောစီးစွာ ရှာဖွေတွေ့ရှိနိုင်ပြီး ကြိုတင်ကာကွယ်မှုတွေကို ဆောင်ရွက်နိုင်မှာဖြစ်တဲ့ အတွက် ကမ္ဘာတစ်ဝန်း ကူးစက် ယောဂါ ပြန့်နှံ့မှုကိုပါ တားဆီးပေးရလဲ ရောက်ပါတယ်။ ပြီးခဲ့တဲ့ အရာစု နှစ်ထဲမှာ လှူသက်သန်းတွေ ရှိလာတာကတော့ ကြီးကျယ်တဲ့ ဖြစ်ရာ တစ်ခုပါ လွန်ခဲ့တဲ့ နှစ်တရာ အစပိုင်းမှာတင် လူတစ်ယောက်ရဲ့ သက်တမ်းက အနှစ် 30 ဝန်းကျင်လောက်သာရှိပါတယ်လို့ နိုင်ငံတကာ ဖွံ့ဖြိုးရေး အေဂျင်စီ USAID အကြီးအကဲ Samantha Power က မနစ် မိန်ခွန်းမှာ ထည့်သွင်းပြောကြားခဲ့ပါတယ်။ ဒီကနေ့မှာတော့ လူသက်သန်းက အနှစ် 90 ကျော်လာပါပြီ လို့လည်း ပြောပါတယ်။ အဲ့ဒီလို လူသက်သန်းတွေ ရှိလာတာဟာ ထူးခြားတဲ့ သိပ္ပံပညာရဲ့ တိုးတက်မှုတွေ နဲ့ အစပြုခဲ့ပါတယ် လို့လည်း ပြောပါတယ်။
Because of that global effort to extend humanity's greatest life-saving innovations to the furthest reaches of the planet in the last 30 years.
ကမ္ဘာအစွန်အဖျားကလူတွေပါမကျန်လူအသက်တွေကယ်တင်နိုင်ရေးကမ္ဘာတစ်ဝန်းဝိုင်းဝန်းအားထုတ်မှုကြောင့်ပြီးခဲ့တဲ့အနှစ် 30 အတွင်းမှာကိုယ်ဝန်ဆောင်အမျိုးသမီးတိတ်ဆုံမှုက 40 ရာခိုင်နှုန်းအထိရော့ကျသွားခဲ့ပြီးတော့ကလေးငယ်တွေရဲ့တိတ်ဆုံမှုကိုတော့ 60 ရာခိုင်နှုန်းအထိရှော့ချနိုင်ခဲ့ပါတယ်လို့လည်း Samantha Power ကပြောပါတယ်။ လက်ရှိမှာတော့ကမ္ဘာဖြားများလူသက်သန်းက 90 ကျော်အထိရောက်လာပါတယ်လို့လည်း ပြောပါတယ်။ ကမ္ဘာလုံးဆိုင်ရာကျန်းမာရေးလုပ်ငန်းတွေအောင်မြင်နေပါတယ်လို့လည်း USAID အကြီးအကဲ Samantha Power ကပြောပါတယ်။ဒါကြောင့်လဲ USAID အနေနဲ့ကလေးငယ်နဲ့မိခင်တိတ်ဆုံမှုကာကွယ်တားဆီးရေး HIV/AIDS ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကူးစက်ရောဂါတွေတိုက်ဖျက်ရေးစားတဲ့မဟာဗျူဟာမြောက်ကဏ္ဍသုံးရပ်မှာရင်းနှီးမြှုပ်နှံထားပြီးတော့ပြည်သူကျန်းမာရေးစနစ်တွေအားကောင်းလာစေဖို့နဲ့စမ်းသစ်တီထွင်မှုတွေကိုဦးစားပေးဆောင်ရွက်နေပါတယ်။ နိုဝင်ဘာလအစောပိုင်းမှာပဲအဲ့ဒီထက်ကကနာဂျီးနီးယားမှာပို့ပြီးတော့ရင်းနှီးမြှုပ်နှံထားကြောင်း USAID ကကြေညာခဲ့ပါတယ်။ပထမအချက်ကတော့အမေရိကန်နဲ့မိဖက်နိုင်ငံတွေမှာတိုးပွားလာနေတဲ့ကူးစက်ရောဂါဆိုင်ရာချိန်ချမှုတွေကိုကာကွယ်နိုင်အောင်လို့ကူးစက်ရောဂါရှာဖွေရေးလုပ်ငန်းသစ်တွေတိုးချဲ့ဆောင်ရွက်တာပါ။ USAID ဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးနဲ့ကာယရောဂါဆိုင်ရာကြိုတင်ပြင်ဆင်မှု American ပြည်ထောင်စုကနောက်ထပ်ဒေါ်လာ 26.9 တန်းထည့်ဝင်ပံ့ပိုးပေးတာပါ။ကမ္ဘာပံကကြားနေစီမံဆောင်ရပေးနေတဲ့ GFF ဟာအမျိုးသမီးကလေးငယ်နဲ့ဆယ်ကျော်သက်တွေရဲ့ကျန်းမာရေးနဲ့လူအခွင့်အရေးတွေကိုမြင့်တင်ပေးနေတဲ့မိတ်ဖက်အဖွဲ့အစည်းဖြစ်ပါတယ်။အဲ့ဒီမိတ်ဖက်နိုင်ငံတွေကလည်းပြည်သူကျန်းမာရေးစနစ်တွေပုံမအားကောင်းလာစေဖို့နဲ့ကိုယ်ဝန်ဆောင်မိခွန်းနဲ့အပြင်မိဖွားဗီဇမိခွန်းတွေနဲ့ကလေးငယ်တွေပါကျန်းမာရေးစောင့်ရှောက်မှုတွေလှည့်လည်မိနိုင်ရေးဆောင်ရနေကြတာဖြစ်ပါတယ်။ကျမရေလောက်သားအင်အားတွေအခိုင်အမာရှိထားတဲ့နိုင်ငံတွေကတော့ရလကောင်းတွေပိုတွေ့ရပြီးကျမရေဝန်ဆောင်မှုလည်းပုံမှုပေးနိုင်တယ်လို့ကိုယ်ဝန်ဆောင်မိခင်နဲ့ကလေးတေဆုံမှုတွေလည်းရှော့ချနိုင်တာကိုတွေ့ရပါတယ်။ USAID ဟာလူတိုင်းတန်းသူအသက်ရှင်ရှင်နေနိုင်ရင်းနဲ့ကျမရေဆိုင်ရာချိန်ချောင်မှုတွေကိုပုံမှုခံနိုင်ရရှိအောင်လို့မိဖက်တိုင်းပြည်တွေနဲ့အတူပူးပေါင်းဆောင်နေတာဖြစ်ပါတယ
်။ American စုရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ။
ခုထုတ်လင်းချက်ကအမေရိကန်ဆိုရရဲ့အပေါ်ဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းကျစ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗုဒ္ဓဦးနေ့ကသမ္မတအင်ပီရိုမှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ခဲ့ပြီးအခုအပြောင်းချုံ့မွေ့ရေးဆွေးနွေးကြပါတယ်သူတို့နှစ်ယောက်ဟာအင်ပီရိုမိဖို့ရှိမှထိုင်ကြရင်စကားပြုငါပြောဆိုကြပါတယ်အခုအပြောင်းချုံ့မွေ့ဖို့မျှော်လင့်ထားကြောင်းဘိုင်ဒန်ကပြောပါတယ်တကားဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဗီယိုကိုနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတထရန့်ကဗုဒ္ဓဟူးနေ့မှာပဲရွေးချယ်လိုက်ပြီးတော့လွှတ်တော်အတည်ပြုချက်ရယူရမှာဖြစ်ပါတယ်။မာကိုရူဗီယိုဟာ2017ခုနှစ်ကအထက်လွှတ်တော်အမတ်ဖြစ်ခဲ့ပြီးနိုင်ငံသားရေးရေးရနဲ့ထောက်လှမ်းရေးလွှတ်တော်ကော်မတီတွေမှာတာဝန်ယူခဲ့သူမျိုးအတွေ့အကြုံရှိသူဖြစ်ပါတယ်။လာမယ့်နှစ်အထက်လွှတ်တော်အမတ်များစုခေါင်းဆောင်အဖြစ်ဂျွန်တွန်းကိုအထက်လွှတ်တော် Republican အမတ်တွေကဗုဒ္ဓဟူးနေ့မှာပဲရွေးချယ်လိုက်ကြပါတယ်။ကူလကောင်းဆောင်အဖြစ်အခြားသူနှစ်ယောက်နဲ့ရှင်ပြန်မှာထောင်တကူတာပြည်နယ်အထက်လွှတ်တော်မတ်ဂျော့ဘတူးကိုလျှို့ဝှက်မဲနဲ့ရွေးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာထိတန်းသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ခင်း VOA အစီအစဉ်တွေဘီခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လွှင့်မှုကမတ်တင်ကြီးတစ်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီငယ်ပါ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ တော်တော်ရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေ။